Welcome to the Voice of America in Burmese.
Mingla mene kimashe. Washington Mirror of View American အတန်ကနေ2018ခုနှစ်ဇူလိုင်လ12ရက်ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပ
ါကျွန်တော်ကြောင်လမခင်ဗျာကိုညံဝင်းအောင်နဲ့တူနိုင်ငံကထိတ်တန့်ရောက်သတင်းတွေကိုကြီးညာတော့ဖို့ရှိပါတယ်တမရထရမ့်ရဲ့သားကသူနဲ့ရုရှားရှေ့နေတွေ့ဆုံပြီးတော့ပြန်လည်ဆက်သွယ်ခဲ့ကြတဲ့အီးမေးလ်တွေကိုအများသိအောင်ထုတ်ပြန်လိုက်တဲ့ဆိုတဲ့အကြောင်းနောက်တစ်ခါအမေရိကန်နိုင်ငံသားဝင်ကြီးနဲ့ကာတာနိုင်ငံသားဝင်ကြီးတို့နှစ်ဦးတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံသဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖို့ကောင်းတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်တက်မတော်နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်အရေးယူဖို့တက်မတော်ကအစိုးရကိုတိုင်ကြားလိုက်ပါတယ်
အခုအရသာအစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကညွန်ကြားရေးမှူးချုပ်အဆင့်လောက်ပဲပေါ်ပြခံရနေဆိုတဲ့အပေါ်မှာသူ့အနေနဲ့ဆက်ဆက်တိမခံ
ဒါနဲ့ပတ်သက်လို့လူအခွင့်အရေးရှင်တွေရဲ့ဥပဒေရှုထောင့်ကနေမှတ်ချက်ပေးပြောဆိုစကားတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အိန္ဒိယနိုင်ငံကို၈ရက်ကြာချစ်ကြည်ခီးစဉ်ဖြစ်ရောက်ရှိနေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယထိတ်တန့်စစ်တင်တန်းကြောင်းတစ်ခုကိုမနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်။အခုလိုအိန္ဒိယဝန်ကြီးချုပ်မိုဒီအစိုးရလက်ထက်မှာအိန္ဒိယမြန်မာနိုင်ငံနဲ့ဆီရေးလုံခြုံရေးဆိုင်ရာဆက်ဆံမှုတွေအရှိန်အဟုန်တိုးမြင့်တဲ့နောက်ွယ်ကအကြောင်းအရာတွေဘာတွေလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုညံဝင်းအောင်တို့ကအရင်ဆုံးပြောပြပါအောင်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းဟီလာရီကလင်တန်ရဲ့စီးရင်ရေးကိုအထိနာစင်နိုင်တဲ့သတင်းချက်လက်တွေကိုပေးနိုင်တယ်ဆိုတဲ့ကိစ္စနဲ့ရုရှားရှင်နေတူနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာတို့တွေ့ဆုံခဲ့ကြပါတယ်။အဲ့တွေ့ဆုံမှုနဲ့ပတ်သက်လို့သူတို့နှစ်ဦးအပြန်အလှန်အီးမေးလ်ကနေတဆင့်ဆက်သွယ်စာရေးခဲ့ကြတာတွေကိုသမ္မတထရမ့်ရဲ့သားကအများသိနိုင်အောင်ထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်။ကျွန်တော်ရဲ့သားဟာအရေးသွေးကောင်းမွန်တဲ့ပုဂ္ဂိုလ်တစ်ဦးဖြစ်ပြီးတော့သူ့ရဲ့ပွင့်လင်းမြင်သာမှုရှိတာကိုလည်းချီးကျူးတဲ့အကြောင်းသမ္မတရဲ့ထုတ်ပြန်ချက်ကိုဒီအင်ပီရိုရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဆာရာဟက်ကီဆန်ဒါစ်ကသတင်းသမားတွေကိုမနေ့ကဖတ်ပြခဲ့ပါတယ်။သူ့ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာကအများသိအောင်ထုတ်ပြန်လိုက်တဲ့အီးမေးလ်တွေကြောင့်ဘလို့ရဲရိုက်ခတ်မှုတွေဖြစ်ပေါ်လာတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့သမ္မတထရမ့်ရဲ့ထုတ်ပြန်ညချက်ထဲမှာပြောဆိုထားတာမရှိပါဘူး။ New York Times သတင်းစာကနေပြီးတော့ဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှင်တွေတို့တွေ့ဆုံခဲ့ကြတဲ့အကြောင်းထုတ်ဖော်ရေးသားလိုက်ခဲ့ပြီးတဲ့နောက်ပိုင်းအင်္ဂါနေ့မနေ့ပိုင်းကပဲအပြန်အလှန်ရေးသားခဲ့ကြတဲ့အီးမေးလ်တွေကိုဒေါ်နယ်ထရမ့်ဂျူနီယာကအများသိအောင်ထုတ်ပြန်ခဲ့တာပါရုရှားရှင်နေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုသူ့ရဲ့ဖခင်ကိုပြောပြခဲ့တာမရှိဘူးလို့ဒေါ်နယ်ထရမ့်ဂျူနီယာက Fox သတင်းဌာနကိုပြောဆိုခဲ့ပါတယ်ဒီမိုကရက်လွတ်တော်အမတ်တွေကတော့အခုလိုမျိုးသမ္မတထရမ့်ရဲ့သားနဲ့ရုရှားရှင်နေတို့ဒီရွေးကောက်ပွဲကာလအတွင်းတွေ့ဆုံခဲ့ကြတဲ့ပိတ်ဆက်နဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့တက်တဲ့အချက်လက်တွေပေါ်မှာတအံ့တော်ဖြစ်နေခဲ့ကြပါတယ်
IS Islamic စစ်သွေးကြအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဂဒီတည်ဆုံသွားပြီလို့သူ့အနေနဲ့မျှော်လင့်ကြောင်းအီရတ်နိုင်ငံကညွန်ပေါင်းတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်ဒါပေမဲ့ IS ခေါင်းဆောင်တည်တယ်မတည်ဘူးဆိုတာထက် IS အဖွဲ့ရဲ့ထင်းချုံမှုအောက်မှာရှိတဲ့အီရတ်နိုင်ငံအပြည့်အဝပြန်လည်ရရှိရေးအတွက်အများကြီးလှုပ်ဆောင်ရအောင်မယ်လို့ဆိုပါတယ်ဘဂဒီတည်တယ်မတည်ဘူးဆိုတာသူ့အနေနဲ့မတည်သေးကြောင်းဒါပေမဲ့သူ့အသက်ရှင်နေသေးတယ်ဆိုတဲ့အထောက်အထားမတွေ့ရသလိုတည်ဆုံသွားပြီဆိုတဲ့အထောက်အထားလည်းမတွေ့ရသေးကြောင်းဒူဘူမူဂျီစတီဗင်တောင်းဆန်ကဘက်ဂရက်မျိုးကနေပန်ဒဂွန်သတင်းတောက်တွေကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်တကယ်လို့သူတည်သွားပြီဆိုရင်လည်း IS အဖွဲ့ကိုအခြားတယောက်ယောက်ကအစားထိုးဥဆောင်မှာဖြစ်ကြောင်းတည်သွားခဲ့ရင်လည်းသူ့အဖွဲ့ဝင်တွေစိတ်ဓာတ်မကျအောင်အပြင်ကိုထုတ်ပြောမှာမဟုတ်ကြောင်းဘူမူဂျီကပြောပါတယ်အင်္ဂါနေ့အစောပိုင်းတုန်းကဘက်ဂရက်ဒီဘဂဒီတည်ဆုံသွားပြီဆိုတာကိုသူ့အနေနဲ့အတီးပြုတ်နိုင်ကြောင်းပီတင်အခြေဆိုင်ဆီးရီးယားလူအခွင့်အရေးဆောင်ကြည့်ဖွဲ့ကပြောပါတယ်ခင်ဗျာ
ကွဝိတ်နိုင်ငံမှာအပူချိန်120ကျော်ဒီဂရီပူပြင်းနေပေမဲ့လေပါရှန်ပင်လယ်ကွေ့ဒေသအတွင်းကလနဲ့ချီပြီးတော့ပိတ်ဆို့ခံထားရတဲ့ကာတာနိုင်ငံအရေးကိုတန်တမာနီးလန့်နဲ့အေးချမ်းချမ်းဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တီလဆန်ပထမအဆင့်နဲ့ကြိုးပမ်းနိုင်ခဲ့ပါပြီ ကာတာနိုင်ငံရဲ့ဝင်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်တနီနဲ့အတူအမေရိကန်နိုင်ငံရဲ့ဝင်ကြီးထလဆန်တို့ဘေးကြီးရှင်ရက်ပြီးတော့ကျန်းဖက်အဖွဲ့တွေကိုဘန္နာရေးဆိုင်ရာထိန်းချုပ်ကတ်နပ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုစွာကြောင့်တခုရေးထိုးနိုင်ခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ရည်မှန်းချက်တခုရှိတယ်အဲ့ဒါကတော့ကမ္ဘာပေါ်ကနေပြီးတော့ကျန်းဖက်ဝါဒကိုမောင်းထုတ်ပြေးဆိုတာပဲလို့ကာတာနိုင်ငံမှာရောက်နေတဲ့ဝင်ကြီးထလဆန်ကပြောခဲ့ပါတယ်။သူဟာကူဝိတ်စီးတီးနဲ့ကာတာမြို့တော်ဒိုဟာကြားမှာမနေ့တုန်းကလွန်မြန်ခီးနှင်းခဲ့တာပါဒီကနေ့တော့ဆော်ဒီအရေဗျာနိုင်ငံကိုဝင်ကြီးတနဆန်ခီးဆက်ပါလိမ့်မယ်အဲ့ဒီမှာကာတာနိုင်ငံကိုအဆက်အသွယ်တွေဖျက်တောက်ထားတဲ့ပင်လယ်ကွေ့ဒေသနိုင်ငံတွေကကိုယ်စားလှယ်နဲ့သူတွစ်ဆုံမှုရှိပြီးတော့အဲ့ဒီနိုင်ငံတွေရဲ့ခံစားချက်တွေနဲ့လက်ရှိတင်းမာနေတဲ့ကာတာပြည်ထနာကိုရှေ့ဆက်ဖြေရှင်းလို့ရနိုင်မယ့်လမ်းကြောင်းတွေနဲ့ပတ်သက်ပြီးသိရှိနိုင်ရေးပြောဆိုသွားဖို့ရှိပါတယ်အကြမ်းဖက်ပွဲတွေကိုကူညီထောက်ပံ့တယ်ဆိုတဲ့ဆိုဆွဲချက်နဲ့ဆော်ဒီအရေဗျာအီဂျစ်အရဆိုဘွားမြနိုင်ငံဘာရိန်းနဲ့တခြားအိန္ဒိယတိုင်းပြည်တွေကကာတာနိုင်ငံကိုတန်တမာရေးရရောရေချောင်းလေချောင်းနဲ့ကုန်းချောင်းအရပါဒီဇွန်လ9ရက်နေ့ကစပြီးတော့ဆက်သွယ်ဖြတ်တောက်ခဲ့ကြတာပါကာတာနိုင်ငံဘက်ကတော့ဆေးဆက်ဆွေးနွေးလို့တဲ့ဆန္ဒတွေရှိတယ်ဆိုပေမဲ့သူ့ရဲ့အချုပ်အခြာအာဏာကိုတော့လက်လွတ်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ
်အစာရေစာရှားပါမှုကြုံနေရတဲ့အာဖရိက၄နိုင်ငံကိုသမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ဒေါ်လာတန်း640နီးပါးကူညီဖို့ကတိပေးလိုက်တဲ့အပေါ်နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကကြိုးဆိုပင်မဲ့အာဖရိကပြည်သူတွေလက်ထက်အရေးပေါ်အကူအညီတွေရောက်လာဖို့အချိန်အတော်ကြာအောင်မှဖြစ်ကြောင်းနဲ့ဒီလိုကူညီဖို့ဆုံးဖြတ်မှုတွေနောက်ကျခဲ့ကြောင်းထောက်ပြကြပါတယ်။နိုင်ဂျီးရီးယားတောင်ဆူဒန်ဆိုမာလီယာနဲ့ယင်မြန်စတဲ့အာဖရိက၄နိုင်ငံကိုစာနာရေးခါအကူအညီပေးသွားဖို့ပြီးခဲ့တဲ့သတင်းပတ်တဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 ထိပ်သီးညီလာခံမှာသမ္မတဒေါ်နယ်ထရမ့်ကကတိပေးကြေညာခဲ့တာပါ။အာဖရိက၄နိုင်ငံကိုစာနာရိတ်ခါတွေကူညီသွားမယ်လို့ကြေညာယူတာရှိသေးပြီးအမေရိကန်အစိုးရကတကယ်ဖြန့်ဝေပေးတဲ့အဆင့်မှမရှိသေးတဲ့အတွက်ကြန့်ကြာနေကြောင်း Oxfam အဖွဲ့အကြီးအကဲ God Chok က VOA ကိုပြောပါတယ်စာနာရိတ်ခါတွေကိုအမြန်ပို့ဆောင်ပေးမှသာဒေသခံအာဖရိကပြည်သူတွေအသက်ဆုံးရှုံးမှုကိုကာကွယ်နိုင်မှာဖြစ်တယ်လို့သူကဆိုပါတယ်အမေရိကန်အစိုးရကတော့အကူအညီတွေကိုမြန်နိုင်သမျှမြန်အောင်ပေးပို့သွားမယ်လို့ USAID အရာရှိတူကတုံ့ပြန်ပြောဆိုပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တန်မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တော်ရှင်များကနားဆင်နေကြတာပါခင်ဗျာမြန်မာနိုင်ငံမှာရောက်နေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့ထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာဝန်ထမ်းတွေကထူးစီးပွားရေးစုံလှုပ်ဖို့စီစဉ်နေတဲ့ကြောက်ဖြူမျိုးကိုတွားရောက်ခဲ့ပါတယ်အဲ့ဒီမှာအုတ်ချွေတာဝန်ရှိသူတွေဒေသခံပြည်သူတွေပါဝင်ပြင်းဖြူမှော်မှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့လည်းသူတွေ့ဆုံခဲ့ပါတယ်မစ္စယာဟီလီဟာပြင်ဖြူမော်မြို့နယ်မှာရှိတဲ့ရခိုင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့အပြင်ရေနံတောင်ကျေးရွာအတွင်းမှာရှိတဲ့တောင်သူလေသမားအစည်းအုံးနဲ့လည်းမနေ့နေ့လယ်ပိုင်းကသူတွေ့ဆုံခဲ့ပါတယ်။သူနဲ့တွေ့ဆုံတော့ကကြောက်ဖြူထူးစီးပွားရေးဆောင်ကိစ္စတွေကိုအလေးထားပြီးတော့ဆွေးနွေးပြောဆိုခဲ့ကြတယ်လို့ကြောက်ဖြူမြို့နယ်ခရိုင်အုပ်ချုပ်ရေးမှူးဦးတန်းထွတ်က VOA ကိုပြောပါတယ်။မစ္စယာဟီလီဟာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့တနစ်ကိုအ ਨੇ ဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုရောက်လာလေရှိပါတယ်ကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်တာဝန်ကိုသူယူပြီးတဲ့နောက်ပိုင်း6ကြိမ်မြောက်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုမစ်စီယန်ဟီလီရောက်ရှိနေတာဖြစ်ပါတယ်ပြီးခဲ့တဲ့ခေါက်တွေမှာတော့သူရောက်ဖို့စီစဉ်ထားတဲ့နေရာတော်များများကိုလေ့လာခွင့်ရခဲ့ပေမဲ့ဒီတစ်ခေါက်မှာတော့လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတွားရောက်လေ့လာဖို့အစိုးရကပိတ်ပင်ထားပါတယ်အဲဒါကြောင့်လဲသူတောင်ရှိတဲ့အတိုင်းတိရောက်လှုပ်ဆောင်နိုင်မှုလက်ရှိအစိုးရရဲ့ကောင်းမွန်တဲ့ပူပေါင်းလှုပ်ဆောင်မှုတွေကိုမျှော်လင့်ထားတယ်လို့မစ်ယန်ဟီလီကပြောပါတယ်မြန်မာနိုင်ငံတင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတာကြောင့်လူခွင့်ရေးကိစ္စဒီပေါ်မှာပါတက်ရောက်မှုရှိနိုင်မှုသူ့အနေနဲ့အထူးစိုးရိမ်မကင်းဖြစ်ရတဲ့ဆိုပြီးတော့မစ်ယန်ဟီလီကပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မှာရှိတဲ့ကောက်ဆက်ဘဇားကရိညာဒုက္ခသည်စခန်းတစ်ခုကိုတနင်္လာနေ့ကတွားရောက်ကြည့်ရှုပါတယ်မြန်မာဘက်ကနေထွက်ပြေးလာတဲ့မွတ်စလင်ရိုဟင်ဂျာတောင်းတဲ့ချီဒုက္ခသည်စခန်းမှာရှိနေတာပါဒုက္ခသည်တွေဟာသူတို့နေရာရင်းရခိုင်မြောက်ပိုင်းမှာအလွန်ဆိုးရင်ကြောက်ကြတဲ့အခြေအနေရင်ဆိုင်ရတယ်လို့ဒုက္ခသည်စခန်းကိုကြည့်ရှုစဉ်အတွင်းဖီလီပ ပိုဂရန်ဒီကသတင်းနောက်တွေကိုပြောပါတယ်လက်ရှိဒုက္ခသည်စခန်းတွေကအခြေအနေတွေဟာအလွန်ဆိုးရိမ်ရောက်ကြောင်းသူကပြောပါတယ
် The conditions are very minimal very basic I would say that this is quite worrying
ပြောသွားတာကတော့ဒုက္ခသည်တွေနေထိုင်နေတဲ့အခြေအနေဟာတကယ်ကိုအနေဆုံးအခြေအနေဖြစ်ပါတယ်အစိုးအလွန်ဆိုးရိမ်စရာကောင်းတယ်လို့ကျွန်တော်ပြောလို့ရပါတယ်အထူးသဖြင့်စခန်းတွေထဲမှာအချိန်အကြာကြီးနေထိုင်သူတွေရဲ့အခြေအနေဟာပိုဆိုးပါတယ်ကိုရောစိတ်ပါဖိစီးပြီးအသည့်ရောက်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေလည်းဆိုးရွားနေတယ်လို့ပြောဆိုသွားတာပါခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာခမာနီကွန်မြူနစ်ပါတီအုပ်စိုးခဲ့တုန်းကရက်ဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အကူအညီနဲ့တရားရုံးဖွင့်ထားပါတယ်အဲ့ဒီမှာခမာနီအစ်မရရှိဟောင်းအ ਨੇ ချင်းလောက်ကပဲသူတွေကျူးလွန်တဲ့ပြစ်မှုတွေကိုဝန်ခံခဲ့ကြတယ်လို့ကုလသမဂ္ဂဘက်ကကြေညာချက်မိနစ်ကထုတ်ပြန်ထားပါတယ်
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုပြောပြမှာပါရှင်။တက်မတော်နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်အရေးယူပေးဖို့တက်မတော်ကအစိုးရကိုမနေ့ကတိုင်ကြားလိုက်ပါတယ်။ဒါဟာစစ်ဖက်အရက်ဖက်ဆက်ဆံရေးပိုးပြီးဝေးသွားအောင်လုပ်တယ်လို့ဖြစ်နေပြီးအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီအပြောင်းလဲတွေကိုပါထိခိုက်စေမှာဖြစ်တယ်လို့လူခွင့်ရေးရှင်တွေနဲ့ဝါရင့်သတင်းသမားတွေကတုံ့သက်ကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်
။တက်မတော်ကံကွယ်ဦးစီးချုပ်ရဲ့ယာဒူးတောင်ဝန်အဆင့်အရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဇူလိုင်လ9ရက်တနင်္ဂနွေနေ့ရန်ကုန်စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အလုတ်ကန်ဖန်တီးပေးရေးအလုတ်ရုံဆွေးနွေးပွဲမှာအခုလိုပြောသွားတာပါ
Democracy ရောက်ကိုကျိုးပန်းနေရတဲ့ကာလမှာလည်းရှိပါသေးတယ်အရက်သားအုပ်ချုပ်ရေးစနစ်တက်လာပုံနဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာ Democracy ဖြစ်မှာမရှိပါဘူးအရက်သားအုပ်ချုပ်ရေးစနစ်ကအောက်မှာပဲစစ်ဖက်ဆိုတာရှိရမှာပဲဖြစ်ပါဘူး။ဒါပေမဲ့ကာဝေးရေးဦးစီးချုပ်ဆိုတာကျွန်တော်တို့ပရိုတိုကောရဆိုညွှန်ကြားရေးဦးချုပ်ပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့မလေးရှားဆက်ဆံနေရတဲ့အောက်စားကနိုင်ငံအကြီးအကဲလည်းတစ်ခုလည်းကိုဖက်ဆက်ဆံတယ်။ဒါဒီမိုကရေစီမဟုတ်ပါဘူး။ဒါကြောင့်မို့ကျွန်တော်တို့ကဒီမိုကရေစီပြည်ပြည်ပြောင်းလဲရေးကိုဆောင်ရွက်နေတဲ့ကာလတစ်ခုအတွင်းမှာကျွန်တော်တို့ရဲ့ဒီမိုကရေစီလိုလားဒီအားလုံးကြောင့်မှတူညီတဲ့ဆောင်ရွက်မှုတွေတူညီတဲ့ခြေလှမ်းတွေရှိနိုင်ဖို့ကျွန်တော်တို့လိုအပ်မယ်လို့ကျွန်တော်အနေနဲ့ယူဆပါ
အမေရိကန်အကူအညီပေးရေး USAID နဲ့ပူးပေါင်းကျင်းပတဲ့အဲ့ဒီအလို့ယုံဆွေးနွေးပွဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုခဲ့တာနဲ့ပတ်သက်လို့လူမှုကွန်ရက်နဲ့ပုံနှိပ်မီဒီယာတွေမှာပြန့်နှံ့နေတာတွေ့ရကြောင်းဒါနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလိုအပ်သလိုစီစစ်အရေးယူပေးနိုင်ရန်တပ်မတော်ကတင်ပြထားကြောင်းကာကွယ်ရေးဦးစီးချုပ်ယုံကဇူလိုင်လ17ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေပေါ်အစိုးရကိုတိုင်ကြားတဲ့အထိတပ်မတော်ဘက်ကတုံ့ပြန်တာဟာNLD အရသာအစိုးရပေါ်ဖိအားပေးခြင်းသာဖြစ်တယ်လို့ပြည်ပအခြေစိုက်မြန်မာသတင်းသမဂ BMA ဥက္ကဋ္ဌဦးမမောင်မြင့်ကမြင်ပါတယ
်တကယ်တမ်းပြောရရင်တော့ဒီဒီမာရီမှာအရသာအုပ်ချုပ်ရေးပေါ်နေပြီဆိုပေမဲ့လို့ခွန်အားတိတ်မရှိဘူးလေဒီအခြေခံဥပဒေကိုလည်းကန့်တတ်ထားတာပေါ့ဗျဆိုတော့နောက်ပြီးတော့လက်တွေ့မှာကတော့ဒီအရသာအစိုးရရှိတဲ့အာဏာတစ်ပိုင်းဒီကောက်ဝေးဦးစီးချုပ်နဲ့ဒီစစ်တပ်ပေါ့ဗျာသူတို့ရှိတဲ့အာဏာတစ်ပိုင်းဆိုပြီးနှစ်ပိုင်းကွဲနေတာပေါ့ဒီကာဝေးဦးစီးချုပ်ဟာအခြေခံဥပဒေကအတိအကျမပြောထားပါဘူးလို့သူကဒီနိုင်ငံတော်ရဲ့ထိတ်တန့်ကိုယ်စားလှယ်သဘောမျိုးနိုင်ငံအကြီးအကဲသဘောမျိုးဖြစ်နေအောင်ဆိုတော့အဲ့လိုအနေထားမျိုးမှာဒီရန်ကုန်တိုင်းဝန်ကြီးချုပ်ကပြောတဲ့စကားကိုသူ့အနေနဲ့မခံနိုင်ဖြစ်တယ်အဲ့ဒီအတွက်ကြောင့်အစိုးရကိုတိုင်တယ်ဆိုတာဟာတကယ်ကျွန်တော်အမြင်ရတော့အစိုးရအပေါ်ကိုဖိအားပေးတာရသအစိုးရအနေနဲ့ဒီရန်ကုန်တိုင်းဝန်ကြီးချုပ်ကိုသတိပေးပါအရေးယူပါဆိုတဲ့သဘောမျိုးသူပြောတာလည်းကျွန်တော်မြင်တယ်လေ
NLD ပါတီတာဝန်ရှိသူတွေရဲ့ပြောဆိုသုံးနှုန်းမှုတွေပေါ်တက်မတော်ဘက်ကအကဲဆက်နေမယ်ဆိုရင်စစ်ဘက်အရက်ဘက်ဆက်ဆံရေးပိုဝေးသွားစေလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်အရေးကော်မရှင် HRC ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်အခြေဆိုရကတစ်ချိန်လုံးသူတို့ကညီပဲကြီးစိုးလာတာကိုအခုအရသာအစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကညွန်ကြားရေးမှုချုပ်အဆင့်လောက်ပဲပေါ်ပြခံရနေဆိုတဲ့အပေါ်မှာသူတို့အနေနဲ့ဒါအမြင့်ထက်ကောင်းထွက်နိုင်ကြရှိပါတယ်အတုံးနှုံးဝေါ်ဟာရာနဲ့ပတ်သက်ပြီးတော့ကဆက်ဆက်တိမခံဖြစ်လာတဲ့ကိစ္စကလေအရက်ထက်နဲ့စစ်တဲ့ပို့ပြီးတော့ဝေးသွားစီတယ်ဆိုတဲ့အချက်ကိုပို့ပြီးတော့ပြလိုက်တယ်လို့ဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
် NLD ပါတီဝန်ကြီးချုပ်တဦးရဲ့ပြောဆိုမှုပေါ်တက်မတော်ရဲ့အခုလိုတုံ့ပြန်ပုံတွေဟာအမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေမှာဖြစ်တယ်လို့ဦးမမောင်မြင့်ကထောက်ပြပါတယ်
ဆိုတော့ဒီဒီမိုကရေစီစစ်စစ်နိုင်ငံတွေမှာကြည့်မယ်ဆိုလို့ရှိရှင်ရင်ရှင်ပုံရကျွန်တော်တို့ယာလူစင်တွေကိုကြည့်မယ်ဆိုလို့ရှိရင်ဗျာဝင်းကြီးရှိမယ်ဒုဝင်းကြီးရှိမယ်ဒုဝင်းကြီးအောက်ကရှိတဲ့ယာလူတွေဟာဒီကျွန်ကြိုင်းခုချုပ် ရာလူတွေလို့ပြောလို့ရတယ်ဟုတ်တယ်သူတို့ကရက်ဖက်အုပ်ချုပ်ရေးကိုသူတို့ဦးစီးပြီးလုပ်နေတယ်ညွှန်ကြားရေးမှူးချုပ်စစ်တပ်မှလည်းဒီတိုင်းပဲသဘောတရားအဖြစ်ပြောမယ်ဆိုလို့ရှိရင်သို့တော့လက်ရှိအခြေခံဥပဒေကိုကြည့်မယ်ဆိုရင်တော့မှကာဝေးဦးစီးချုပ်ဒီသမရရဲ့အပေါ်မှာရှိမနေဘူးအဲ့တော့သဘောတရားအခြေအနေရောက်လို့ကဥဖြူအမင်းသိမ်းပြောတာတိတ်အများကြီးမဝေးဘူးဒီမိုကရေစီစစ်စစ်နိုင်ငံတွေမှာပြည်သားအစိုးရရဲ့အမိန့်နာကမှုအောက်မှာသူတို့ရှိကြတယ်ဆိုတော့အဲ့ဒီသဘောမျိုးကျွန်တော်တို့ကရည်ရွယ်ပြီးတော့ဒီစစ်တပ်ရဲ့ခံစားနာကိုဒီကနေ့ထိကျွန်တော်တို့လက်ခံထားတာဟုတ်ဗျာဆိုတော့အဲ့လိုမှမဟုတ်ဘဲနဲ့စစ်တပ်ကအခုလိုမျိုးဟာဒီဒီဆက်ဆက်ထိမခံတဲ့ပုံစံမျိုးရှိလာမယ်ဆိုလို့ရှိရင်လူ့ရဲ့ညှော်လင့်ချက်ကလည်းပြတ်လာလိမ့်မယ်ဒီအရသာအစိုးရနဲ့ဒီစစ်ဖက်နဲ့သဘောတူထားတဲ့အချက်တွေပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းပဲချိန်ပါလာလိမ့်မယ်မျိုးသားပြန်လည်တင်ပြတော့အများကြီးထိခိုက်တာပေါ့ဗျာ
ပြီးခဲ့တဲ့မေလတုန်းကလည်း NLD ပါတီပြောခွင့်ရဦးဝင်းထိန်က NLD ပါတီနဲ့ဆိုင်တဲ့သတင်းမှားတွေဖြန့်နေသူတွေထဲမှာအချို့တက်မတော်အဖွဲ့အစည်းတွေပဲလုပ်နေသလားဆိုပြီးမှတ်ချက်ပေးပြောဆိုခဲ့တဲ့ကိစ္စဟာနိုင်ငံစည်းလုံးညီညွတ်မှုထိခိုက်စေသလိုတက်မတော်ပေါ်ပုတ်ခတ်ပြောဆိုခဲ့တာတွေအတွက်ပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ဦးစည်းချုပ်ယုံကသတင်းထုတ်ပြန်ခဲ့ပူပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါအိန္ဒိယနိုင်ငံကိုရှေ့အကြချစ်ကြည်ခီးစဉ်ဖြင့်ရောက်ရှိနေတဲ့ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအိန္ဒိယထိပ်တန်းစစ်တင်တန်းကြောင်ဖြစ်တဲ့ Amur Crop Center and School ကိုမနေ့ကသွားရောက်ကြည့်ရှုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi အစိုးရလက်ထက်မှာအိန္ဒိယမြန်မာနိုင်ငံနဲ့စည်ရေးလုံခြုံရေးဆိုင်ရာဆက်ဆံမှုအရှိန်အဟုန်တိုးမြင့်ပြီးတော့နှစ်နိုင်ငံဆက်ဆံရေးအရင်ကထက်ကောင်းမွန်အောင်ကြိုးစားအားထုတ်လာတဲ့နောက်ွယ်ကအကြောင်းရင်းတွေဘာရရှိနိုင်မလဲဆက်ပြီးနားဆင်ပါရှင်။အာမတ်နာဂါမျိုးကနမေကျော်စစ်တင်တန်းကြောင်ကိုဇူလိုင်လ17ရက်နေ့ကတွားရောက်လေးလာကြည့်ရှုစဉ်အတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအဲ့ဒီကြောင်မှာတက်ရောက်တင်ကြားနေတဲ့မြန်မာတက်မတော်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အရင်အိန္ဒိယအစိုးရလက်ထက်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်လက်ရှိဝန်ကြီးချုပ်မိုဒီအစိုးရလက်ထက်မှာမြန်မာနဲ့စီရေးအရာပုံမှုပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းပြသခဲ့တယ်လို့မြန်မာစစ်တပ်ခင်မီတိုးတက်လာစေရေးအကူအညီအထောက်အပံ့တွေကိုကမ်းလှမ်းခဲ့တာပါ။မြန်မာရဲ့အရှိတ်ဘက်အိန္ဒိချင်းတရုတ်နိုင်ငံနဲ့အိန္ဒိယဆက်ဆံရေးတင်းမာလာတဲ့အတွက်မြန်မာနဲ့အနီးကပ်ဆက်ဆံရေးတိုးတက်လာဖို့အိန္ဒိယအစိုးရကကြိုးစားလာတာဖြစ်တယ်လို့အိန္ဒိယနိုင်ငံဟာရနာပြည်နယ် OP Jindal Global တက္ကသိုလ် Jindal နိုင်ငံတကာရေးရာဌာနအရှိတ်တောင်အာရှဌာနရဲ့ညွှန်ကြားရေးမှူးလက်ထောက်ပါမောက္ခလည်းဖြင့်အရှိတ်တောင်အာရှနဲ့မြန်မာအရေးကိုအထူးပြုလေ့လာနေသူလည်းဖြစ်တဲ့ဒေါက်တာနန်ကင်းပောင်ကပ်ကန်ကပြောပါတယ
်အခုဒီလိုဖြစ်နေတဲ့အိန္ဒိယဘူတန်နဲ့တရုတ်ကြားဒီ boundary နဲ့ဆက်မှာပြဿနာဖြစ်တယ်အဲ့ဒီပြဿနာဖြစ်တဲ့အာဒီကာလမှာအိန္ဒိယအစိုးရအနေနဲ့တရုတ်နိုင်ငံကိုပြချင်တာပါလဲဆိုလို့ရှိရင်သူတို့ချင်းနိုင်ငံအနေနဲ့ထူးထူးမြန်မာပြည်နဲ့ပြည်လေတယ်ကျွန်တော်တို့မှာအဲမိတ်ဆွေတမောသူတို့ကအဖို့ရှိတယ်ဆိုတော့အဲ့ဒီ message ကိုအဲတရုတ်ကိုပြချင်တာဖြစ်တယ်
ဒါအပြင်အိန္ဒိယအရှေ့မြောက်ဘက်မိုင်ပေါင်း1000ကျော်မြန်မာနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်အခြေစိုက်တဲ့ခွဲထွက်ရေးလက်နက်ကိုင်နာဂတဘုံတွေရဲ့အရေးနဲ့ပတ်သက်လို့မြန်မာရဲ့စီရေးအရာပူးပေါင်းဆောင်ရွက်မှုကိုအိန္ဒိယဘက်ကလိုလားတာတွေ့ရကြောင်းဒေါက်တာနန်ကင်းပောင်ကဆိုပါတယ
် North East India မှာရှိတဲ့လက်နက်ကိုင်တော်လိုင်းရဲ့ဖွဲ့တွေတော်တော်များများမြန်မာပြည်မှာအစီချတယ်အဲဒါကြောင့်အဲ့ဒီစေတနာကိုဖြည့်ရှင်ဖို့ဆိုရင်မြန်မာပြည်မှာစစ်ဆေးရနဲ့လက်တွဲမှာအဖြေရမယ်အဖြေပေါ်လာမယ်ထွက်လာမယ်ဆိုတော့သူကောင်းကြည့်တယ
်ဝင်းကြီးချုပ်မိုဒီအစိုးရလက်ထက် at east လို့ခေါ်တဲ့အရှိအာရှနဲ့ပူးပေါင်းဆောင်ရွက်ချင်းမူဝါဒအရာအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့မြန်မာဟာအိန္ဒိယအတွက်တကပောက်အဖြစ်အရေးပါလာတဲ့အတွက်လေအခုလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတမရအိမ်တော်ကနေကော်စောနီခင်ဂုံပြူကြိုဆိုဖို့စီစဉ်တယ်လို့မြင်ကြောင်းဒေါက်တာနန်ကင်းပောင်ကပြောပါတယ
်လွန်ခဲ့တဲ့1993လောက်တုန်းကအိန္ဒိယအနေနဲ့သူတို့ policy တခုအာဒီ2000လား or ချထားတာ look is policy လို့ခေါ်တယ်။ဒါပေမဲ့ဒီ look is policy ကိုလွန်ခဲ့တဲ့2014ကအိန္ဒိယရဲ့ဝန်ကြီးချုပ် Prime Minister Narendra Modi အိန္ဒိယအမြမတူသွားတော့အဲ့ဒီ look is policy ကနေ act is policy ဆိုမှသူတို့ပြောင်းလိုက်တယ်။ပြောင်းလိုက်တဲ့အာဘာသူတို့ရဲ့ဘာလုပ်ချင်လဲဆိုတော့အိန္ဒိယအနေနဲ့ခီတောအာရှမှာရှိတဲ့နိုင်ငံတွေနဲ့ချီတရောက်ရောက်ဒါမှမဟုတ်ညီညီကပ်ကပ်သူတို့ဆက်ဆံချင်တယ်အဲ့ဒါကိုလှုပ်ချင်တော့မြန်မာပြည်နဲ့ပူအစင်ပြဖို့ရှင်ပီလာအောင်ဆိုတော့သူတို့ကအရေးကြီးတယ်ဆိုတော့သူတို့ကြည့်တော့အဲ့ဒါကိုကောင်းလာအောင်ဒီအိန္ဒိယအစိုးရအနေနဲ့ပူလာနေတဲ့ပူချုံမူကြီး အာမင်းအောင်လည်းဒီလောက်ချီချီမမချီချီကြီးသူတို့အဲ့ခန္ဓာကျိုးဆိုတာဖြစ်တယ်လို့ကျွန်တော်အရင်နဲ့အဲ့လိုသုံးသပ်ခြင်းပဲ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာချက်ထောက်ပြကြတာကမြန်မာအနေနဲ့သတိထားမှာကြတော့ तू ကဟိုတကယ်ဒီအိန္ဒိယနဲ့တရုတ်ကြားထဲမှာရှိနေတယ်တရုတ်ကလည်းဒေါန်ဆန်းစုကြည်ကိုယ်တိုင်တရုတ်ကိုသွားခဲ့ပြီးတော့တရုတ်နဲ့လည်းနီးနီးကပ်ကပ်ဆက်ဆံနေဆိုတဲ့ဟာမျိုးဒီဝေဖန်ထောက်ပြတဲ့အချိန်မှာအခုအိန္ဒိယဘက်ကလည်းတခါမြန်မာနဲ့ဆက်ဆံရေးကောင်းအောင်ပို့ပြီးလှုပ်လာတဲ့ခါကြတော့မြန်မာရဲ့ယက်တီချက်အနေထားရောဒီနိုင်ငံနှစ်ခုကြားမှာဘယ်လိုတွေ့ရလဲရှင
်မြန်မာအစိုးရအနေနဲ့ဒေါန်ဆန်းစုကြည်ကလည်းခဏခဏပြောလိုက်တယ်နော်သူတို့ကဘာပြောလဲဆိုလို့ရှိရင်အဲ့ဒီမှာချင်းတိုင်းနဲ့တို့ကဆက်ဆံရေးဒီတိတ်တာ၍ကောင်းစီချင်တယ်။ဒီကတာမကောက်ဘူး၊အိန္ဒိယမကောက်ဘူး။အခြားအိန္ဒိယချင်းနိုင်ငံတွေနဲ့လည်းအဲတို့ဆက်ဆံရေးဒီချက်ကောင်းအောင်တို့ဆက်လုပ်ချင်တယ်။အခုဒီမိုကရေစီစဖြစ်လာတဲ့ကြာသေးတော့ဒီ infrastructure အများကြီးလိုတယ်။စီးပွားရေးရာတို့ရဲ့အကူအညီအများကြီးလိုလာသေးတယ်ဆိုတော့မြန်မာပြည်အနေနဲ့အိန္ဒိယချင်းနိုင်ငံအထူးအဓိကဒီလိုနဲ့အိန္ဒိယနဲ့တို့ဒီချက်ကိုကောက်လောက်အောင်တို့စူးစမ်းတာဖြစ်တယ်အဲ့လိုပဲနေတယ
်ဇူလိုင်လ14ရက်နေ့မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိတ်တလီအပါအဝင်အမျိုးသားလုံခြုံရေးအကြံပေးအာချစ်ဒိုတယ်ရိုနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ဒါအပြင်ဇူလိုင်လ6ရက်နေ့ကနေ13ရက်နေ့အထိအိန္ဒိယခီးစဉ်တွင်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယနိုင်ငံရဲ့နာမည်ကျော်တာတာမော်တော်ကားကုမ္ပဏီကထုတ်လုပ်တဲ့ထရက်ကားနဲ့ကဘာမာဈေးအသက်သာဆုံးနာနိုကားလေးတွေကိုတွားရောက်ကြည့်ရှုမယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်ဗုဒ္ဓဘုနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်ထိုင်းနိုင်ငံမှာရေပန်းစားတဲ့ဟင်းလျာတစ်ခုကြောင့်ကန်ဆာယောဂအန္တရာယ်ကြောင့်နေရချောင်းတွေ့ရှိခဲ့ရပြီးနောက်မှာပဲကျွမ်းကျင်သူတွေပြဿနာကိုဖြေရှင်းဖို့ကြိုးစားနေကြရပါတယ်။နှစ်စဉ်လူပေါင်းထောင်ပေါင်းချီကန်ဆာယောဂခံစားနေရတဲ့စားသောက်မှုပုံစံကိုပြောင်းလဲနိုင်ဖို့လဲကြိုးပမ်းနေရတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်
။မြစ်တီချောင်းနေတွေကဖမ်းမိတဲ့ငါးတွေကိုအစိမ့်တိုင်းတုံးတက်ပြီးဟင်းခတ်မွေးချိုင်တံမြသေးတွေနဲ့ရောစပ်ထုတ်ထားတဲ့ဟင်းလျာထိုင်းနိုင်ငံရှေ့မြောက်ဘက်ကအီစန်ဒီသာမှာနာမည်ကျော်ပါတယ်ဈေးလက်သက်သက်လက်လက်ဆက်ဆက်လွလွကူကူအသင်စားနိုင်တဲ့ဟင်းတစ်ခွက်ဖြစ်တဲ့အတွက်လူကြိုက်များပေမဲ့ငါးမှပါလာတဲ့ကပ္ပားပိုးကြောင့်ကိုလန်ဂျီယိုကာစီနိုမှာလို့ခေါ်တဲ့အသက်ကင်ဆာယောဂဖြစ်တတ်ပါတယ်ကပ္ပားမှာကင်ဆာယောဂဖြစ်ပွားမှုနှုန်းအများဆုံးနေရာတစ်ခုဖြစ်လာနေတဲ့ထိုင်းနိုင်ငံအီစန်ဒီသာမှာနှစ်စဉ်လူပေါင်း2000လောက်ထိသေဆုံးနေကြောင်းလဲကြွမ်းကျင်သူတွေတွေ့ရှိထားတာပါပွန်လီယန်ခွန်ဟာကွတ်တူလိုဒေသခံတွေကတော့အစင်လာစားနေတဲ့ဟင်းတစ်ခွက်ကြောင့်တေလောက်တဲ့အထိယောဂဖြစ်နေတာမသိခဲ့ကြပါဘူး
ไม่รู้เรื่องโรคกันในโรคไอ้พยาธิโรคอะไรก็ไม่ค่อยรู้เมื่อก่อนนี้
อยิงก็တော့ไม่ติดแกบ่าวงาฤซ้าโลบ้ามาไม่ผิดพูโลเว้ทิ้งแกจ๋าบ่าเรโยคาก็เลยไม่ติดตางกองฤရှိတာလည်းไม่ติดแกจ๋าบ่าวดาแม้ยอนาก็ไอ้นี่มาตางกองฤอเหมี่ยวများရှိနေပြီးงาฤกูเเละมาหนีจ๋าเรโลเสี่ยววนนี่ก็ပြောပါတယ
်လူแท้เเละมาနှစ်ป้องများစွာနေเนเนกัปป้าตางกองฤอ่ะအသေးအောင်ယောဂပြင်းထန်တဲ့အသေးခင်စာယောဂတွေဖြစ်နိုင်ကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ကတွေးရှိထားပါတယ်။လူနာအများစုကလည်းယောဂရှိကြောင်းစမ်းသပ်တွေးရှိပြီးဒီနှစ်အတွင်းသိဆုံးတတ်ကြတာပါ။ဒီအတွက်ယောဂရှိကြောင်းစောစောသိနိုင်မှုဒေသခံဆရာဝန်တွေနဲ့ကျွမ်းကျင်သူတွေစုပေါင်းပြီးဆေးရုံဆေးခန်းနဲ့အလန့်ဝေးတဲ့ခြေရော်တွေကဒေသခံတွေကိုစမ်းသပ်ဆစ်ဆေးပေးနေကြပါတယ်။စေနာဝန်နဲ့ကျန်းမာရေးဖွဲ့ကိုထူထောင်သူဒေါက်တာကနုတ်ဝမ်ထရန်ကန်ကတော့အီစန်ဒေသရဲ့ကျန်းမာရေးပြဿနာဟာစိုးရိမ်စရာအဆင့်မှာရှိနေတယ်လို့ဆိုပါတယ်။
In the northeast we have the population about 22 million people more or less
ထိုင်းနိုင်ငံရှေ့မြောက်ဘက်ဒေသကလူရေ22တန်းနဲ့လူနာရေအတွက်က6တန်းလောက်ရှိပါတယ
်အခမဲ့ ultra sound စမ်းသပ်မှုတွေအပအဝင်ဒေသခံ900လောက်ကိုမကြတဲ့ငါစမ်းသပ်စစ်ဆေးရမှာတော့သုံးပုံတစ်ပုံဟာပုံမှန်မဟုတ်တဲ့အသေးရောဂါလက္ခဏာတွေ့ရပြီးတယောက်ကတော့အသေးကင်ဆာဖြစ်နိုင်တဲ့အခြေအနေမှာရှိနေပါတယ်ကင်ဆာရောဂါလက္ခဏာမတွေ့ရတဲ့ဒေသခံတယောက်ဖြစ်တဲ့တန်နေဝန်စီတာကတော့စမ်းသပ်မှုပုံစံပြောင်းမှုဆုံးဖြတ်ခဲ့တာပါ
คิดไม่คิดจะกินอีกแล้วครับนะครับเพราะว่าผมก็จะเลิกอยู่แล้วแต่ตรวจพบไม่พบก็จะคิดว่าจะเลิกอยู่แล้วนะครับ
น้องมาတော့ซ้าผิดတော့มาไม่ဟုတ်ပါဘူးซิซิချက်ကောင်းကောင်းမကောင်းကောင်းမซ้าဖို့ဆုံးဖြတ်ထားပါတယ်ချက်ซ้าတာပဲကောင်းပါတယ
်ချက်မရဝင်နေနေကလည်းဒေသခံတွေအနေနဲ့ကပားတန်ကောင်ကူးဆက်မှုရှိအောင်ချက်ပြုတ်ပြီးစတတ်ဖို့တိုက်တွန်းနေတာပါဒါပေမဲ့လည်းမျိုးဆက်ပေါင်းများစွာအစဉ်ဆက်စားသုံးလာတဲ့လူနေမှုပုံစံကိုရုတ်တရက်ပြောင်းလဲဖို့မလွယ်သေးတဲ့ဒေသမှာကျမ်းမာရေးပြဿနာကိုဖြစ်ရှင်းရကြီးမားတဲ့စိတ်ကောင်းမှုတစ်ခုဖြစ်ရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်ရှင် EU ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံကခွဲထွက်တဲ့အခါမှာ ပြည်တင်းလိုလိုက်ပြီးတော့ခွဲထွက်မဲ့နိုင်ငံတွေရှိမဲ့ပုံမပေါ်ဘူးလို့ဝင်းကြီးဒေးဗစ်ဒေးဗစ်ကပြောလိုက်ပါတယ်။ဥရောပကော်မရှင်ဘက်ကစိုးရိမ်နေတယ်လို့တနိုင်ငံခွဲတက်တာနဲ့အခြားနိုင်ငံတွေကလိုက်ပြီးခွဲထွက်နိုင်တယ်ဆိုတဲ့အမြင်ဟာအခြေအမြစ်မရှိဘူးလို့လည်းသူကဆိုပါတယ်။ကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင
်။ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်မဲ့အစီအစဉ်ကိုညင်ညင်သာသာနဲ့အထိခိုက်မရှိအောင်လုပ်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဖိအားပေးမှုတွေကြုံနေရပါတယ်။ဗြိတိန်နိုင်ငံမှာခေါင်းဆောင်ဖြစ်လာခဲ့တာတနှစ်ကြာလာပြီးတဲ့နောက်ဝန်ကြီးချုပ်ထရီဆာမေရဲ့ဗြိတိန်ခွဲထွက်ရေးမဟာဗျူဟာနဲ့ပတ်သက်ပြီးဥရောပကော်မရှင်နဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်တဲ့နေရာမှာခိုင်မာရေရာမှုတွေမရှိတဲ့ပေါ်ဖိအားအသစ်တွေထပ်ပြီးတော့တိုးလာနေတာပါ။သူ့ရဲ့ဝန်ကြီးချုပ်တက်တန်းတနှစ်ပြည့်မင်းခွန်းထဲမှာကိုပဲသူ့ရဲ့မူဝါဒတွေကိုကောင်တယ်ဖော်တဲ့နေရာမှာအကူအညီပေးကြဖို့အဓိကတိုက်ခိုက်ပါတီဖြစ်တဲ့ Labour Party ကိုသူမြစ်တာရက်ခံခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ဗြိတိန်ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ထရီဆာမေရဲ့ Conservative Party ကလွှတ်တော်တွင်အမတ်နေရာအများစုအရေးနှိမ့်ခဲ့ရပါတယ်။အဲ့ဒီလိုအရေးနှိမ့်ခဲ့ပြီးတဲ့နောက်ပိုင်းသူ့ရဲ့ဗြိတိန်ခွဲထွက်ရေးစီမံကိန်းရဲ့အရေးကြီးတဲ့အစိတ်ပိုင်းတွေကိုသူ့ပါတီတွင်းမှာကိုပဲအပြင်းထန်ဝေဖန်မှုတွေရှိလာခဲ့ပါတယ်။ဝေဖန်သူတွေကဒီစီမံကိန်းကိုပို့ပြီးတော့ညင်ညင်သာသာလှုပ်ဆဲခြင်းနေကြတာပါ။ဥရောပသမဂ္ဂတွေကနေဗြိတိန်ကိုမခွဲထွက်စေချင်တဲ့ Liberal Democratic Party က Vincent Gabor ကတော့ဗြိတိန်ခွဲထွက်မှုဟာဘယ်တော့မှဖြစ်လာလိမ့်မယ်လို့သူမထင်တဲ့အကြောင်းပြဿနာတွေကတိတ်ပြီးတော့ကြီးမားလွန်းတဲ့အကြောင်းဗြိတိန်ရဲ့အဓိကပါတီကြီးနှစ်ခုအကြားကကွဲပြားမှုတွေဟာလည်းတိတ်ပြီးတော့ကြီးမားလွန်းနေတာကြောင့်ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်ရေးကိစ္စဟာဖြစ်လာလိမ့်မယ်လို့သူမမြင်ဘူးလို့တနင်္ဂနွေနေ့က BBC နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်ဗြိတိန်ခွဲထွက်ရေးကိုစီမံခန့်ခွဲနေတဲ့ဝင်းကြီးဒေးဗစ်ဒေးဗစ်ကတော့ဥရောပသမဂ္ဂထဲမှာဗြိတိန်ခွဲထွက်တယ်လို့လိုက်ပြီးတော့လုပ်မဲ့နိုင်ငံတွေရှိမှာမဟုတ်ဘူးလို့ပြည်ထောင်လွှတ်တော်မှာမနေ့ကပြောဆိုခဲ့ပါတယ
် I don't think anybody is likely to follow us down this route we're a very different country
ကျွန်တော်တို့သွားတဲ့လမ်းကြောင်းအတိုင်းလိုက်ပြီးလုပ်မဲ့သူတွေရှိလိမ့်မယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်တို့နိုင်ငံကတခြားနိုင်ငံတွေနဲ့တော်တော်ကွဲပြားခြားနားပါတယ်ကျွန်တော်အထင်ကျွန်တော်တို့နဲ့အနီးဆက်ဆုံးဖြစ်နိုင်တဲ့နိုင်ငံကပြင်သစ်ပဲဖြစ်ပါလိမ့်မယ်သူကလည်းဥရောပကနေခွဲထွက်မှာမဟုတ်ပါဘူးအဲ့ဒါကြောင့်စိုးရိမ်စရာမလိုပါဘူ
းဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်သွားခဲ့ပြီးရင်ဥရောပရဲ့နံပါတ်1ဗန်နာရေးလုပ်ငန်းအချက်ချနိုင်ငံဟာပြင်သစ်ပဲဖြစ်လိမ့်မယ်လို့ပြင်သစ်ဝန်ကြီးချုပ်အက်ဒွာဖလစ်ကပဲရစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာဗန်နာရေးဆိုင်ရာညီလာခံမှာမနေ့တုန်းကပဲပြောခဲ့ပါတယ
် The French government is committed to boost Paris attractiveness
ပြင်သစ်ရဲ့ဆွဲဆောင်မှုအစီအစဉ်အရာတွေအားလုံးကိုမြင့်တင်လှုပ်ဆောင်သွားဖို့ပြင်သစ်အစိုးရကအခိုင်အမာဆုံးဖြတ်ထားပါတယ်ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်သွားပြီးရင်ပဲရစ်မြို့တော်ကိုကျွန်တော်တို့ကဥရောပမှာနံပါတ်1ဗန်ဒါရေးလုပ်ငန်းတွေရဲ့အချက်အချာနေရာဖြစ်လာစေချင်တာပါဒီလိုဖြစ်လာဖို့ပြင်သစ်ရဲ့ရည်တည်ချက်ပိုပြီးအားကောင်းလာအောင်လို့ကျွန်တော်တို့ကပြင်ဆင်မှုတွေကိုအပြီးအပြင်းနဲ့ပြည်ပြည်ဆုံဆုံလုပ်ရပါလိမ့်မယ်ဥရောပမှာကျွန်တော်တို့ရဲ့အနေအထားကိုဗဟုပြုပြီးကျွန်တော်တို့ရဲ့ပိုင်ဆိုင်မှုတွေပေါ်မှာတည်ဆောက်သွားရမှာဖြစ်ပါတယ်ဒီစီမံကိန်းကအားကောင်းတဲ့စီမံကိန်းပါအခွန်အတုပ်တွေကိစ္စအလုပ်သမားဆိုင်ရာဥပဒေနိုင်ငံတကာအကြောင်းတွေအပါအဝင်စီးပွားရေးနဲ့အလွယ်တကူထိစပ်နိုင်မဲ့အခြေအနေတွေကိုလည်းဖန်တီးသွားရမှာပ
ါပြီးခဲ့တဲ့နှစ်တုန်းက EU ဥရောပသမဂ္ဂတွေကနေပြီးတော့ဗြိတိန်ခွဲထွက်ချင်တယ်လို့မထင်မှတ်တဲ့ပြည်သူဆန္ဒထုတ်ဖော်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ရဲ့နေရာကိုဝန်ကြီးချုပ်ထရီဆာမေးအစားထိုးတာဝန်ယူခဲ့တာပါအဲ့ဒီဗြိတိန်ရဲ့ပြည်သူဆန္ဒကောက်ခံမှုပြီးခဲ့တဲ့ကနိုင်ငံတကာစစ်တမ်းကောက်ယူမှုတွေအများစုထဲမှာတော့ဥရောပသမဂ္ဂထဲမှာဗြိတိန်ကိုဆက်ပြီးတော့ရှိနေစေချင်ကြတာဖြစ်ပြီးဗြိတိန်ခွဲထွက်လိုက်လို့ဥရောပသမဂ္ဂနိုင်ငံတွေအကြားဒဇစီပြိုကွဲလာမှာကိုအများစုကစိုးရိမ်ပူပန်နေကြတာပါခင်ဗျာ
ကိုကျော်အောင်လွင်ပါရှင်မကြခင်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုနေ့စဉ်ညနေခင်း9နာရီကနေ9နာရီခွဲအတွင်းမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
ဒီလက်ဆက်ဖို့ပြောဆိုပြင်းလဲဒီအခြားသူခွေကြီးတွေပေါ်မှာတက်ရောက်နေတဲ့ဆိုရယ်နေသားတွေကိုအခုဥပဒေကြမ်းကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုတွေ့ရတယ်ဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ကားကြီ
းအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီမတိုင်ခင်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ကိုဇော်ဝင်းလိုင်ကကောက်နှုတ်တင်ပြမှာပါရှင
်။အိန္ဒိယနဲ့မြန်မာနိုင်ငံတို့အရှိတ်ဘက်ကိုဥတီတဲ့အစီအစဉ်ကိုအချိန်မြင့်လှုပ်ဆောင်ခြင်းအိန္ဒိယမြန်မာ Fast Tracking of Iswar Push ဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင်အန်ရှူမန်ချောဒရီက The Institute of Peace and Conflict Studies Internet Website မှာရေးသားထားတဲ့စောင်းမကိုတင်ပြပေးခြင်းပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံအကြားကဆက်ဆံရေးဟာနှစ်ဖက်တက်လာတဲ့အစိုးရခေါင်းဆောင်တွေရဲ့ချင်းကပ်ပုံပေါ်မူတည်ပြီးအစဉ်တစိုက်အတက်အကျအနှိမ့်အမြင့်ရှိနေခဲ့တဲ့အကြောင်းအစကြည့်ပြီးစောင်းမရှင်ကရေးသားထားပါတယ်။နိုင်ငံအကြားကခက်ခဲရှုပ်ထွေးလာတဲ့ဆက်ဆံရေးဟာဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ At East အရှိန်င့်ပူးပေါင်းဆောင်ရွက်ခြင်းဆိုတဲ့ policy ကိုချမှတ်ပြီးအရှိတောင်အာရှနိုင်ငံတွေနဲ့တိုးမြင့်ပူးပေါင်းဆောင်ရွက်ရေးအတွက်အချိန်မီပြောင်းလဲချမှတ်နိုင်ခဲ့တယ်လို့ဆိုပါတယ်။2014ခုနှစ်ကစလို့အိန္ဒိယအစိုးရဟာမြန်မာအစိုးရနဲ့နီးနီးကပ်ကပ်ဆက်ဆံနိုင်ဖို့ကြိုးပမ်းခဲ့ပါတယ်။အဲဒီလိုချင်းကရခြင်းရဲ့အဓိကအကြောင်းရင်းကတော့အရှေ့တောင်အာရှဒေသနဲ့ပေါင်ကူတရာတိဆောက်ရေးအတွက်မြန်မာနိုင်ငံဟာအဓိကအခေယာကျတဲ့နိုင်ငံအဖြစ်အိန္ဒိယကရှုမြင်သုံးသပ်တဲ့အတွက်ဖြစ်သလိုမဲခေါင်ရဝန်းဒေသနဲ့ဘင်္ဂလားပင်လယ်အော်ဒေသတွေအတွက်ရေရှည်မဟာမိတ်အဖြစ်မြန်မာနိုင်ငံကိုထားရှိရေးပဲဖြစ်ပါတယ်။တနည်းအားဖြင့်ဒါဟာဒေသတွင်းမှာအင်အားကြီးထွားလာနေတဲ့တရုတ်နိုင်ငံကိုချင်းကွင်းရှာညှိနှိုင်ရေးအတွက်ဖြစ်တယ်လို့စောင်းပါရှင်အန်ရှူမန်ချောင်းဒူရီကတုံ့တက်ပါတယ်အပြင်ပန်းမှာလည်းဒေတာတွင်းဆက်နွယ်မှုဘက်စုံရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအကူအညီပေးတာကာကွယ်ရေးနဲ့လုံခြုံရေးစတဲ့အရေးပါတဲ့ကဏ္ဍသုံးခုမှာပူးပေါင်းဆောင်ရွက်မှုတွေကိုအရှင်မြင့်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်ပထမကဏ္ဍဖြစ်တဲ့ဒေတာတွင်းဆက်နွယ်မှုမှာတော့လမ်းမဆက်သွယ်ရေးကောင်းမွန်ဖို့အခြေခံအဆောက်အုံစီမံကိန်းတွေနဲ့ရေကြောင်းဆက်သွယ်ရေးကဏ္ဍတွေအတွက်အိန္ဒိယကအကူအညီပေးခဲ့တာတွေပါဝင်တယ်လို့ဆိုပါတယ်ဒုတိယကဏ္ဍဖြစ်တဲ့ဘက်စုံရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအကူအညီပေးရေးမှာတော့မြန်မာနိုင်ငံအတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရောက်လာနိုင်ရင်းနဲ့ပွင့်လင်းမြင်သာမှုရှိစေရေးတို့အတွက်တမရဦးသိန်းစိန်အစိုးရလက်ထက်ကနေလက်ရှိဒေါအောင်ဆန်းစုကြည်အစိုးရလက်ထက်အထိဝန်ကြီးချုပ်မိုဒီအစိုးရကဖိအားပေးလှုပ်ဆောင်ခဲ့တာလောင်စာဆွမ်းအင်ကဏ္ဍမှာနိုင်ငံအကြားနားလည်မှုစာကျွန်းလွှာတွေလက်မှတ်ရေးထိုးနိုင်ခဲ့တာငွေကြေးနဲ့ဘဏ်လုပ်ငန်းတွေပြုပြင်ပြောင်းလဲတာတွေအပြင်မြန်မာနိုင်ငံဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းတွေအတွက်အိန္ဒိယအစိုးရကအကူအညီပေးနေတာတွေကိုဖော်ပြထားပါတယ်ကာကွယ်ရေးနဲ့လုံခြုံရေးကဏ္ဍမှာတော့ကီလိုမီတာ 1600 ကျော်ရှည်လျားတဲ့နိုင်ငံနယ်စပ်ဒေသမှာလှုပ်ရှားနေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနှိမ်နင်းရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်တာနဲ့မော်ရီအစိုးရကစစ်လက်နက်ပစ္စည်းအကူအညီတွေမြန်မာစစ်တပ်ကိုပေးတာတွေပါဝင်ကြောင်းစောင်းမရှင်အန်ရှူမန်ချောဒရီကရေးသားထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.ipcs.org မှာဖတ်ရှုနိုင်ပါတယ
်ကိုဇော်ဝင်းလိုက်ပြောပြသွားတာပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်ပါပါရှင်
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက Achilles Achilles ကတော့လူနာမည် Heel heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ် ဒါပေမဲ့သူမိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တားကြီးဖွဲ့ဆိုထားတာဖြစ်ပါလေ။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမြားနဲ့ပြင်ပြီးတဲ့အခါအာကီလစ်အသက်ဆုံးရှုံးရတဲ့တန်တားကြီးပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြည်စုံပြည်စုံဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီသုံးနည်းပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာကွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြညာကွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ကန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ဒီမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါကိုသားညူကစီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကြိုးဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အများကတော်လေးစိတ်ဝင်စားရှိကြတဲ့ဒီဥပဒေချမ်းတစ်ခုပါလူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကကန့်ကွက်နေကြတဲ့စက်သွေးပုံမှန်66ဂါကြီးပါတဲ့ဒီစက်သွေးရေးဥပဒေပြင်ဆင်ချက်မူကြမ်းထွက်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ကွက်သူတွေအတွက်ကျေနပ်လောက်စရာရှိပါသလားကျင်းနဲ့အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲဒါကြောင့်မလို့ဒီတာနဲ့ပတ်သက်ပြီးတော့ကျွန်တော်အခုဒိုင်ရိုက်လီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်သူကတော့မန္တလေးမြို့ကရှင်နေကြီးဒီမြန်မာနိုင်ငံရှင်နေများကွင်ရဲ့အထက်မှာပြီးရဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်ရှင်နေကြီးဦးသိန်းတန်းဦးပါနောက်နှစ်ဦးကတော့ဒီဆက်သွယ်ဦးတွေပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်ကြွလှူရှားသူတွေဖြစ်ကြပါတယ်ပထမတူကတော့ကဗျာဆရာမောင်ဆောင်ခါပါနောက်တစ်ယောက်ကတော့မတ်ဝေဖြိုးမြင့်နှစ်ယောက်လုံးကဒီဆက်သွေးဥပဒေပြင်ဆင်ရေးနောက်ပုံမှန်66ဂါကြီးဖြတ်သိမ်းပူအောင်အဖွဲ့ရဖြစ်ပါတယ်ကျွန်တော်ရေစုံမတ်ဝေဖြိုးမြင့်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာမတ်ဝေဖြိုးမြင့်ကြားပါလားခင်ဗျာဟု
တ်ကဲ့ပါရှင
်မတ်ဝေဖြိုးမြင့်အခုဒီဆက်သွေးပုံမှန်ပြင်ဆင်ဖို့အတွက်မူကြမ်းအများပြည်သူကိုအစိုးရထုတ်ပြန်လိုက်ပါပြီအဲ့တော့တူးကြရများဘာတွေများပြောင်းလဲသွားတာဒရိထားမိပါလဲ
ဒီလက်ဆက်ထုတ်ပေါ်ပြောဆိုပြင်းနဲ့ဒီအခြားသူခွင့်ရေးတွေပေါ်မှာတက်ရောက်နေတဲ့ဆိုရယ်နေသားတွေကိုအခုဥပဒေကြမ်းကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုတွေ့ရတယ်ဥပမာအပြပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ဂါကြီးကိုပေါ့နော်သူတို့ဖြည့်ဆင်းတဲ့အခါမှာဒီအသေးဖြတ်မှုကိုဆက်ပြီးတော့ထားရှိထားတယ်အသေးဖြတ်မှုကိုရာဇဝတ်မှုအဖြစ်ပေါ့နော်ဆက်ပြီးတော့ထားရှိထားတယ်ဆိုတဲ့အချက်ကပါပါတယ်နောက်တစ်ခုကကျတော့ဒီအာမခံပေးနိုင်လေဆိုတဲ့အချက်တစ်ခုပါပါတယ်ဒါပေမဲ့အဲ့ဒါကလည်းကျမတို့အနေနဲ့ကျေကြည့်လိုက်တဲ့အခါကျတော့ဒီတို့အားသုံးထားတဲ့စကလုံးအဖြစ်ကိုကဒီအာမခံပေးနိုင်ဒီပြစ်မှုများဖြစ်သတ်မှတ်ပြီးဆိုပြီးတော့ဒီ66ဂါကြီးမှာပါတဲ့ပြစ်မှုတွေကိုပေါ့နော်ဆိုပြီးသတ်မှတ်ထားတဲ့အနေထားဖြစ်ပါလေဒါပေမဲ့အဲ့ဒါကလက်ရှိအချိန်ထူပြီးတော့ပိုကောင်းလာတယ်လို့ကျမတို့တို့ယူဆလို့မရပါဘူ
းကုဆောင်ခါကိုမေးချင်ပါတယ်ခင်ဗျာကုဆောင်ခါကကိုတိုင်ကလည်းဒီပုံမှန်66ဂါကြီးနဲ့ဖန်စီထောင်ချခံရတဲ့ပုံကူဖြစ်ပါတယ်အဲ့တော့အခုအစိုးရကမူကြမ်းပြင်ဆင်လိုက်တဲ့အပေါ်မှာကုဆောင်ခါကလည်းဒီပြစ်စီရေးမှာလုံနေတဲ့ခါကျတော့လက်ခံနိုင်ကြီးရှိလားဘာတွေကိုလက်မခံနိုင်ဘူးလဲ
ကျွန်တော်တို့ဒီအရက်အတွက်ကြီး22ခွဲပါတယ်ဒီခဏပြီးကောင်းအခွဲကနေပြီးတော့ပြီးခဲ့တဲ့ဒီ20ပြီးခဲ့လာ22ရက်နေ့ရပဲလစ်တော်နဲ့သူ့ရခွဲကိုဘာရပြည့်စုံပြီးကျွန်တော်တို့ရဲ့ဒီတောင်းဆိုချက်20နဲ့30ချက်ကိုပြီးလုပ်ခဲ့တာရှိရတယ်နော်ဆိုတော့အဲ23ချက်မှာဘာဒီပါလဲဆိုတော့ဒီချက်ပေးရင်းတွေမှာဒီပုံမှန်66ဂါကြီးကိုဖြတ်သိမ်းဖို့ရဲ့အခြားဥပဒေပုံမှန်ကြီးဒီအမှားကြီးရဲ့သူဟာဒီလိုပြန်လေတုံးတက်ဖို့ဆိုပြီးတော့ကျွန်တော်တို့ကအကြံဉာဏ်ပေးထားတာရှိရပါတော့။ဆိုတော့အဲ့မစက်တုံးတက်စလုံးဟာ
ဒီလိုရှိချင်းခံရရလို့ကျွန်တော်ပြောတင်တယ်ဘာလို့လဲဆိုတော့ကျွန်တော်ထည့်ရမယ်ဆိုတဲ့၆ချက်ကာကြီးကိုလက်ရှိဒီဥပဒေထဲမှာပြင်ရမယ်ပြင်ထားပြီးတော့ပြင်ဆင်ရပါမယ်ဆိုတဲ့အခြားအချက်လက်ဒီအားလုံးကိုအစိုးရကတိုးချိထားခြင်းမရှိဘူးနော်ဆိုတော့ပြင်ဆင်ရမယ်ဆိုတော့ကဟိုကျွန်တော်အခြားအချက်တွေဆိုဥပမာပုံမှန်89လောက်ဟာမျိုးဆိုဟိုမဖြစ်မနေကိုထည့်ရမယ်လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့ပုံမှန်89လောက်ဆိုရင်ဒီတမန်ငံလုံးရဲ့အင်တာနက်ရရှိမှုကိုဒီအစိုးရကနေပြီးတော့အချိန်မရွေးပိတ်ချပြီးလို့ရတဲ့ဆုံးမတစ်ခုနေနေရှိနေတယ်ဘောနော်ဆိုတော့ဒီလိုဒီလိုသာပြောစုခွင့်ကြီးပြီးတော့ဒီလူခွင့်ရေးရအောင်မှာရှိတယ်ဒီအင်တာနက်လွတ်လပ်စွာရရှိခွင့်ပေါ့နော်အဲ့ဒီအရာကအရင်ရေးကြည့်ရတော့ဘလို့အချိန်မီမြန်မာမှာကျွန်တော်တို့ရဲ့အင်တာနက်အဆက်ကိုဖြတ်တောက်တာမျိုးကျွန်တော်တို့လက်မခံနိုင်ဘူးအဲ့ဒီဆုံးမ89ဟာမဖြစ်မီဘောနော်ပယ်ဖြတ်ရမယ်ပြီးတော့85လို့ဟာမျိုး89လို့ဟာမျိုးကတော့ကျွန်တော်တို့ရဲ့ဒီ privacy တော့ဒီဖုန်းပြောတာတွေဆိုတာတွေနောက်တစ်ခုကတော့ကျွန်တော်တို့ရဲ့ဒီ online မှာရှိတဲ့ကျွန်တော်တို့ရဲ့ private data တွေအားလုံးကိုအစိုးရကနေပြီးတော့အဲ့လိုမျိုးဒီစနား telecom company တွေကြီးကနေအချိန်တိုက်ရိုက်ပေါ့နော်အချိန်မီသိရှိမှုကအဲ့ဒီ385လို့388လို့ဟာမျိုးကခွင့်ပြုထားကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကလည်းတော်တော်ကြီးကိုအန္တရာယ်များတယ်ကျွန်တော်တို့ကအဲ့ဒီ၆ကာကြီးဖြစ်ဖို့တည်းမဟုတ်ဘူးအတပြီးတဲ့စိုးရိမ်သုံးပါတွေဟာဒီစက်ပေဥပဒေထဲမှာရှိနေသေးတယ်ဆိုတာလည်းကျွန်တော်ကသတိပြုနေတယ်ဆိုတော့အဲ့ဒီတောက်စုချက်တွေကလည်းဒီလက်ရှိဥပဒေထဲမှာလက်ရှိခံရရတဲ့ကျွန်တော်ကတော့ဒီလက်ရှိဥပဒေကြမ်းကိုလုံးဝလက်ခံနိုင်မရှိဘူးလို့ပြောချင်တာပါဗျာ
ကျွန်တော်ရှင်းနေဥသိမ်းတန်းဥရောဥပဒေရှုထောင့်အနေနဲ့အဓိကထားမေးချင်ပါလေရှင်းနေဥသိမ်းတန်းဥခင်ဗျာအခုဒီဆက်သွယ်ရေးဥပဒေပေါ့လက်ရှိမူရင်းရှိထားတဲ့ဟာကောအခုမူကြမ်းပြင်ဆင်တဲ့ဟာပေါ့ဗောနော်တကယ်ပဲမြန်မာနိုင်ငံမှာလူအပ်ရလားတခြားအသေးဖြစ်မှုဥပဒေလည်းရှိတယ်လို့ပြောပါတယ်တကယ်ဒါမျိုးကိုဥသိမ်းသန်းရဲ့အမြင်သိချင်ပါလေလုံးဝဖျက်သိမ်းပြဖို့လိုလားပြင်ဆင်ဖို့လိုလား
ကျွန်တော်တော့လုံးဝဖျက်သိမ်းနေပါတယ်ဒါဟာဒီဆက်သွယ်ဥပဒေတစ်ခုလုံးကရည်ရွယ်ချက်က high business ပေါ့ဗျာဒီကိုရင်းနဲ့ဆက်သွယ်ဆောင်ရွက်တဲ့ဒီလုပ်ငန်းတွေကာဝယ်ပေးလို့ဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အသုံးချတုံးပြနေတာ66ကာကြီးပေါ့နော်66ကာကြီးမှာပါတဲ့အခုပြင်ပေးလိုက်တယ်ဆိုတော့အချက်ပုံမှန်တွေပေါ့နော်အသေးဖြတ်တာနှောက်ရှက်တာချင်းကြောက်တာ6လတန်းကြာဒါတွေကတော့ရာဇတ်ကြီးမှာပါပြီးသားပါပဲရာဇတ်ကြီးမှာပါပြီးသားကိုဒီမှာထည့်ပြီးတော့စနေရင်ဖိနှိပ်ချုပ်ချယ်ဖို့လုပ်တယ်တကယ်လည်းတရားစွဲနေကြတယ်ဒါဟာဖြစ်ကျွန်တော် freedom of expression ပေါ့ဗျာ FOE နဲ့ဒုလတ်စွာထုတ်ဖို့ပြောကြားခွင့်နဲ့ကျွန်တော်တို့ဒီလူခွေးစင်ညာသဏ္ဍာန်ပေးထားတဲ့ဒီလူလတ်ခွင့်ဒီကိုဖျက်သိမ်းတဲ့ဥပဒေဖြစ်တဲ့ဥပဒေအရဆိုရင်ကျွန်တော် draconian law ခေါ်တာပေါ့ဗျာအဲ့ဒါဖိနှိပ်ချုပ်ချယ်တဲ့ဥပဒေပြည်တာမရှိပြန်ပါဘူးပြည်နာမဟုတ်တော့ချက်ကိုချက်ပေးရမှာပ
ါဟုတ်ကဲ့တကယ်တမ်းပြောမယ်ဆိုရင် internet cyber သုံးတဲ့ခါမှာအဲ့ဒီပုံမှာလည်း abuse လို့မျိုးပေါ့နော်တစ်ဖက်သားလိုလက်ခွင့်ကိုတွားပြီးတော့ထိပါတဲ့အရေးသားတွေပြောဆိုတွေဒါမျိုးတွေလည်းရှိတတ်ပါတယ်အဲ့တော့ဒီအခြေအနေမျိုးထိမှုအတွက်ကောဒီလိုဆက်သွယ်ဥပဒေမျိုးကမလိုအပ်ဘူးလား
ကျွန်တော်ထင်တယ်အဲ့ဒါကပြီးကြလို့ရမှာဗျ cyber လို့ cyber ဥပဒေကပြီးကြပြန်ခံရမယ်နိုင်ငံတကာမှာတော့ပြီးကြဖြစ်ပြီပဲဒါအကုန်ရောပြီးတော့ချိန်ကျတဲ့ဘောဖြစ်ခုနကကိုသောင်းခပြတော့လေခွန်ငါခွန်ခွန်ဒါရီကကြောက်ကြကောင်းခွန်ချစ်သူကဒါရီကဒါရီကတကယ်တမ်းပြောနေဆိုရင်ခုနောက်ဆုံးကြာထမ်းလိုက်တဲ့ဒီနိုင်ငံသားတွေရဲ့ဒီပုံကိုယ်ရေးဆိုင်ရာလုံခြုံမှုနဲ့သူကကန့်ဆန့်ကျင်တယ်ဗျအချက်မှမဆန့်ကျင်ဒါမျိုးတွေဖြစ်နေတယ်။နောက်နောက်တစ်ခါဒီဟာတကယ်တမ်းဖြစ်တင်တာကစိုက်ဘာဥတွေကိုပြီးကြပြထမ်းရမယ်။စိုက်ဘာတရားဥတွေကပြီးကြထောင်ရမယ်။ဒီလိုဖြစ်ရတော့အခုကဒီလိုပုံမှန်နဲ့ဆိုရဲ66ကကြီးနဲ့ဆိုရဲဒီပြညာလာတဲ့ခံတဲ့လူကဟုတ်သက်တဲ့ဝင်ဌာနလေဒီဒီသက်ဆိုင်ရာဝင်ဌာနကွန်ပျူတာတုံးတဲ့ဇီးရောက်ကလာတဲ့ဒီဌာနတရားသူကြီးကအင်တာနက်တော့မတုံးတဲ့ဇီးရသူကြီးကတရားကိုနားထောင်နေရှိဒီနည်းနဲ့မှဒီဟာအတိကျတဲ့ဟာမရနိုင်ဘူးဒီဥရိလည်းမပါဘူးအဲ့တော့ခုနဒီဥဒဏ်ညုံပြောတယ်လို့ကျွန်တော်တို့ကတီးကြားစိုက်ဘာဥရိတွေကတီးကြားပြထမ်းလို့တီးကြားစိုက်ဘာတရားကိုထောင်နေတယ်ဒီဥရိတော့ဖြစ်
ဟုတ်ကဲ့ခင်ဗျကုဆောင်ခတစ်ချက်မေးချင်ပါလေကုဆောင်ခကခုနကကုဆောင်ခတို့အနေနဲ့ဒီဥပဒေပြင်ဆင်ရေးနောက်66ဂါကြီးဖျက်သိမ်းရေးလှုပ်ရှားတဲ့ကိစ္စမှာအခုလက်ရှိကျွန်တော်အာနာယ NLD ပါတီတွင်းမှာလည်းဒီဥပဒေကိုဖျက်သိမ်းရေးမသိမ်းရေးအယူဆကွဲမှုတွေကျွန်တော်တို့ကြားနေရပါတယ်ခင်ဗျအဲ့တော့ဒီအစိုးရဘက်ကိုဖြစ်စီလွှတ်တော်ဘက်ကိုဖြစ်စီကုဆောင်ခတို့ဒီလှုပ်ရှားရေးပူးပေါင်းရေးအဖွဲ့ကဘယ်လောက်ထိချီးကပ်ထားပြီးလဲဘယ်လောက်ထိအောင်မြင်မှုရထားသေးတယ်
ကျွန်တော်တို့ပြေဆုံးခဲ့ပြီးတော့ဒီဒီနှစ်ပတ်ကျော်ကြာမှာပဲကျွန်တော်တို့ရဲ့ဒီတော်တော်ဆိုတဲ့နေလောကဒီဖြေဖြေတဲ့ဒီဥပဒေထွက်လာတာကိုသိကြားခြင်းကျွန်တော်တို့နဲ့တက်တော်နေကအခုနဲ့လောကမရှိပါဘူးကျွန်တော်တို့ရဲ့ဒီအကြက်ကြက်ဖြစ်ပြီးရတဲ့ဟာလေးလူရှိခံထားရဲ့ဆိုတာကဒီပြည်သားစင်ထားရဲ့လို့ကျွန်တော်ပြောချင်နေတာဆိုတော့လက်ရှိပြင်းတဲ့ဟာမာတွေကိုကျွန်တော်တို့ကအားနည်းချက်တွေထပ်တွေ့ရပေါ့ဥပမာဒီပုံမှန်ရှိစေခောက်ပြီးမှအရင်ကတော့ဒီဆက်ကြေကူဌာနကြီးကနေပြီးတော့ခွင့်ပြုချက်ကြီးကရယူရမယ်ပေါ့နော်ဒါတရားမစဲခင်ခွင့်ချက်ရင်ရယူရမယ်ဆိုတာမျိုးပါတယ်အခုကအဲ့ဒီဟာအဲ့ဒီ clause ကိုဖြုတ်ပလိုက်တယ်နော်ဒီအမှုတစ်ခုဖြစ်ဖို့ဆိုရင်ဒီရဲလက်ထဲမှာပဲဖြစ်သွားတယ်ရဲကနေပြီးတော့ပဲဒါအမှုကိုဟိုတိကျလို့ရတယ်အမှုကိုပြန်ပြီးတော့
်တရားရုံးဆွတ်တင်လို့ရပြီးတော့နောက်ထပ်တဲ့ရဲရဲတိုင်းနဲ့အမှုကဆက်ဖြစ်နေရပေါ့ဘယ်လောက်ပဲအမှားကန်ရရဒီရဲရဲတိုင်းနဲ့အမှုရဲ့သဘောတရားအရာကိုရဲဟာအဲ့ဒီလိုချင့်ချက်မရှိဟိုဖက်လေးနိုင်တည်အချိန်မီအဖန်တီချုံတော်တိုင်းလေးရှိနေတာဖြစ်တဲ့အတွက်ဘာမှပြောင်းလဲမှုမရှိဘူးလို့ပဲကျွန်တော်ထင်တယ်
ကျွန်တော်ကုဆောင်ခောက်တစ်ခုမေးချင်ပါတယ်ဒီတကယ်တမ်းပြောရင်ဒီဆက်သွယ်ရေးပုံပန်းကအရင်သမရဦးသိန်းစိန်လွှတ်တော်ကာလတွေကသမရဦးသိန်းအစိုးရကာလတွေကသူပြဋ္ဌာန်းထားတဲ့ဥပဒေပါဒါပေမဲ့အဲ့ကာလတုန်းကအသုံးသေးပြီးတော့အဲ့တုန်းကတော့95ခါရောကပိုသုံးတာများမယ်ထင်ပါတယ်အခုနောက်ပိုင်း NLD အစိုးရတက်လာတဲ့နောက်ပိုင်းမှာပိုပြီးတော့အသုံးများလာတာဘယ်လိုကြောင့်လို့ထင်ပါလဲ
ဆိုတော့အဲ့ဒီဟာကဘာလဲဆိုတော့ကျွန်တော်တို့ဒီဒီလက်ရှိအစိုးရရဲ့မူဝါဒတစ်ခုရှိတာကဒီအမျိုးသားပြန်လည်ပြင်ရယ်ပေါ့ဒါပေမဲ့အဲ့ဒီဟာရဲ့တလွဲတုံးတာရဲ့ပါလဲဆိုတော့အရင်ကျွန်တော်တို့ဒီအဲဒီဟိုတန့်ခိုင်ရေးပါတီအစိုးရလက်ထက်တုန်းကဒီ NND ကိုထောက်ခံခဲ့သူတွေဟာဒီပုံမှန်နဲ့တရားစွဲဆိုင်ခဲ့ရတာရှိတယ်ပေါ့နော်ဆိုတော့အဲ့တော့ NND အစိုးရတက်လာတဲ့အချိန်မှာ NND ကိုထောက်ခံတဲ့လူတွေဟာဒီအဆက်နဲ့ဆိုတဲ့ဒီအစိုးရဒီဟို LTV ပါတီအရင်ကအရင်အစိုးရကိုထောက်ခံတဲ့ဒီတန့်ခိုင်ရေးပါတီဘက်ကလူတွေကိုပြန်ပြီးတော့ဒီတရားစွဲဆိုင်မှုတွေလုပ်လာအဲ့တော့ဒါပဲလို့အရင်တော့ငါတို့ဒီဟိုပါဘောဒီအတိုက်ခံပေါ်ရတော့ငါငင်းတို့တရားဆွဲခဲ့တယ်ငါတို့ပြန်ဆွဲမယ်ဆိုရဲအစနာပြောရဲဒီအဲဒီဟိုအာဂါဒတရားတွေကမှအခြေခံပြီးတော့လုပ်တာရင်နောက်ကျတော့ဥပဒေကိုဟိုဒီလက်ရှိအစိုးရလက်ပစ်လက်ထက်မှာဒီလက်ရှိဖြစ်တော်အဖြစ်ပေါ့နော်ဒီ NLD ဆောင်နေဖြစ်တော်အဖြစ်တဲ့လက်ထက်မှာအစောတလင်အញ្ញံဆုံးမပြင်ဆင်နိုင်တဲ့ပေါ့နော်ဟောအစနာပြောလို့ဒီဟိုမပြင်ဆင်နိုင်တဲ့ဒါယူဒီချီဆက်ထားတာမျိုးကြီးနောက်ကျတော့ခုခုကိုပြန်ပြီးတော့ကာကွယ်လူတင်နဲ့စိတ်ကြည်နဲ့အဲ့ဒါပဲဒီလူတွေကိုဟိုမပြင်ဆင်နဲ့မတုံ့တက်တဲ့အတိုင်းအကြိုက်ပြစ်ခါပေးရတာပို့ပြီးတော့ဒီအမှုကြီးများလာစေလို့ကျွန်တော်တုံ့တက်တယ်
အဲ့တော့ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်တချို့သရရှင်ချို့ကသူတို့ပါဝင်ဆွေးနွေးမိများကျင်လို့ဆိုပြီးတော့ဖုန်းနံပါတ်ပေးတာရှိပါတယ်အဲ့ထက်ကဦးစောအောင်တန်းကြားပါလားခင်ဗျာသူတုတ်တုတ်လေးဆွေးနွေးမိများလို့ရပါတယ
်
ဟုတ်ကဲ့
ဟုတ်ဒီမျိုးကြီးဆိုတာကအခုကပေးကြတဲ့အနာပြားလေကအခုတက်ကြည့်ဘာမှအကောင့်ကျဆိုတာမရှိဘူးဒီကြားမှာသူကဒီလိုမင်းမငါကဒီလိုမင်းမအာဒီလိုဖြစ်သိမ်းမယ်ဟာရုပ်ပါဆရာကဒါကြောင့်ရှုပ်သေးတာကအဲ့ဒါကြားပြီအခုကျွန်တော်အားအပေါ်နဲ့အောက်ကျွန်တော်ကကွန်တက်ပိုင်းကွန်တက်ရုပ်တဲ့ခါမှာအပေါ်က high speed ရှေ့ထံမှာလက်ခံရရှိတဲ့ရကခေါ်ပါခေါ်ပါအဲ့ဒီခေါ်ပါဆိုတဲ့အတိတ်ကကျွန်တော်ဖွင့်လိုက်ကကြားတော့နံပါတ်၁အဝတ်ချင်းကြီးနဲ့နေရကောင်းသလားနံပါတ်၂နေရကောင်းသလားလို့အဲ့လိုအတိတ်ကက
နောင်တကြရရမယ်တော့ဆောင်းတန်ပြောတာကျွန်တော်သိချာနားမလဲဦးခင်ဗျဘာလို့အဓိကမေးချင်တာလဲဘာလို့အဓိကပြောချင်တာလဲတချို့သရရှင်ချို့ပေးထားတဲ့ပေးစာချို့ဖတ်ပြအောင်မယ်ဦးအောင်တန်းဆိုပြီးတော့ကျွန်တော်ဒီ Facebook account ကနေပြီးတော့ရေးသားပြဖို့လာတာရှိပါတယ်သူကတော့သတင်းသမားအကောင့်တွေအလုံးအတွက်လုံးဝမရှိတဲ့ဥပဒေတရားပါတဲ့တိုင်းပြည်အတွက်အကျိုးပြုမဲ့ဘသူနဲ့ပတ်သက်တဲ့သတင်းကိုမဆိုချပြခွင့်ရတဲ့မှာလေတဲ့သတင်းဟာကဏ္ဍတိုင်းအတွက်အထင်ကွက်လဲဖြစ်တယ်လို့မျိုးပဲတုဒ္ဒရင်းမြစ်တစ်ခုလဲဖြစ်တယ်လို့မြင်ပါတယ်မိမိလိုရာကိုဆွဲယူပုံဖော်တဲ့ရည်သားမှုမျိုးတွေရှိပေမဲ့တိုင်းပြည်တိုးတက်ရေးကိုလိုလားသူတိုင်းဒါကိုလက်လျူရှိရမယ်ထင်ပါတယ်တဲ့ဒါဟာသူ့ရဲ့တောင်းယူမှုပိုင်းလို့ထင်ပါတယ်တဲ့66ဂါကြီးဟာမရှိသင့်ပါဘူးသတင်းရေးသူတွေအနေနဲ့လည်းဘက်လိုက်မှုကင်းကင်းနဲ့မှန်မှန်ကန်ကန်ရှိဖို့တောင်းယူမှုရှိဖို့လိုပါတယ်တဲ့နောက်သူတော်ရရှင်တူကတော့စော့ပြီချစ်ပါသူရေးထားတာတော့ဆက်သွယ်ဥပဒေကတော့ရှိသင့်ပါတယ်ဒါပေမဲ့66ဂါကြီးကတော့နည်းနည်းပြင်းထန်လုံးပါတယ်ဗျာတဲ့တငယ်ချင်းတွေကတော့မှပြောနေကြတယ်တဲ့ Facebook ကသတင်းတွေကိုတော့မှမ share ရဲဘူး like လည်းမပေးရဲဘူး66ဂါကြီးနဲ့ညီမကြောက်လို့တဲ့အခုအစိုးရလက်ထက်မှာ66ဂါကြီးနဲ့ညီတဲ့သူတွေပုံများနေပါတယ်ဆက်သွယ်ဥပဒေဆိုတာကလည်းရှိတဲ့နာကြောင့်66ဂါကြီးကိုမဖြတ်သိရင်တော့မှပြင်ဆင်တက်ပါတယ်ဆိုတော့ရေးပါတယ်ဒါကတော့ကုစောဖြီချစ်ရဲ့အမြင်တွေဖြစ်ပါတယ်ကျွန်တော်ဒါသူမင်းမျက်နှာမပါတဲ့ခါကျတော့ကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုပဲလှည့်ပေးပြီးတော့ဒီကိစ္စရည်နဲ့ပတ်သက်လို့မေးချင်ပါတယ်ခင်ဗျဒီရှင်းနေကွန်ရက်နဲ့ပတ်သက်ပါတယ်ဦးသိန်းတန်းဦးကလည်းဒီရှင်းနေကွန်ရက်မှာရေးပါတဲ့ခေါင်းဆောင်လူဖြစ်တော့ဒီမြန်မာနိုင်ငံရှင်းနေများကွန်ရက်ကပြောမယ်ဆိုရင်အခုလက်ရှိအုပ်ချုပ်နေတဲ့ NLD အစိုးရ NLD ပါတီနဲ့တော်လေးနီးနီးကပ်ကပ်ရင်တစ်ချောင်းလုံးလုပ်ခဲ့ပါတယ်အခုလိုဒီဥပဒေပြင်ဆင်ရေးကိစ္စတွေမှာ NLD ပါတီကအဲ့လောက်ထိဖြစ်မလာတာ NLD ရှင်းနေကွန်ရက်က NLD ပါတီဘက်ကူပဲဖြစ်ဖြစ်လွတ်တော်ဘက်ကူပဲဖြစ်ဖြစ်ပြောရေးဆိုခွင့်မရဘူးလားအခြေအနေဘယ်လိုရှိပါလဲခင်ဗျာဆက်ဆံရေး
ကျွန်တော်တို့ကဥပမာအရင်ကျွန်တော်တို့ကဆရာဦးအောင်တဲဆိုရင်ရှင်းနေကွန်ရက်ဦးစီးကော်မတီဘက်မှာတောက်လျှောက်ပါခဲ့တာပေါ့နော်ဆရာဦးအောင်တဲဆရာဦးအောင်တဲဆိုတော့ဂျိုးသားတော်တော်တွေပါနေတာအမျိုးသားတော်တော်ပါတယ်ဥရိညာကော်မတီကပါတယ်ကျွန်တော်တို့ကဆရာဦးကြည်ဝင်းတို့လည်းပါနေတာအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ပြောနိုင်တဲ့အတိုင်းဓာတ်ကိုကျွန်တော်တို့ပြောတယ်ဂျိုးသားဒီမျိုးဖွဲ့ချက်ကိုကျွန်တော်တို့ကကိုအစိုးရဒီလူအစိုးရတွေယုံကြည်တယ်ပြောတင်ပြောလိုက်တာကိုကျွန်တော်တို့ပြောတယ်ဒီအားနဲ့ပတ်သက်လို့ဒီဥရိနဲ့ပတ်သက်လို့ဒါပေမဲ့အုပ်စုသူတို့နဲ့ကျွန်တော်နဲ့တူချင်မှတူမှာပေါ့ဗျာကျွန်တော်တို့ဘက်ကတော့ဒီဥရီကိုမကြည့်တင်ဘူးဒါတူသူတစ်ပြင်ဟိုကာဝန်ခံပြောရရင်ကျွန်တော်တူချင်းအရာကျွန်တော်ကဒါတကယ် Dragon ရလော
မရှိနိုင်ဘူးဟိုနိုင်ငံကောင်းဆောင်တွေကတည်ချက်တယ်မတရားမကန်ပြောတယ်ဒါတရားဥပဒေကြီးရှိပါတယ်ပြည်မှုဆိုင်ရာဥပဒေတွေအတူတူဒီလိုကျွန်တော်တို့ဒီအသိဖြတ်မှု defamation လို့ပြောတာနိုင်ငံတကာမှာဆို civil offense ဖြစ်တယ်ဒီမှာအကြောင်းအရာပဲယူတဲ့အနေအထားဖြစ်တဲ့အနေအထားမျိုးမှာဒါကြီးကိုသဘောကျပြီးတော့ကိုယ့်ဘက်ကတုံးရလို့တုံးတာမျိုးလို့လည်းကျွန်တော်တို့ကကိုယ်အစိုးရကတုံးနေတယ်ကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့ဘက်ကတော့ဒီဒီလူတော်နဲ့ဒီမျိုးသားတော်ကိုချင်းကပ်ပြီးတော့ဥရိယံကော်ပိုရေးရှင်ကိုကျွန်တော်တင်ပြချက်တွေရှိပါတယ်ကျွန်တော်တို့ဘက်ကဒါကျွန်တော်တို့အနေထားပါ
ကျွန်တော်မတ်ဝေဖြိုးမြစ်ကိုမေးချင်ပါတယ်မတ်ဝေဖြိုးမြစ်မတ်ဝေဖြိုးမြစ်တို့ဒီပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်ပြီးပူပေါင်းဖွဲ့ကနေပြီးတော့ချင်းကပ်ဆောင်ရွက်နေတာရှိပါတယ်အခုငူချမ်းထွက်လာပါပြီသူတို့ကပြောရတော့ဒီငူချမ်းကလူလူကိုချပြမယ်လူလူရှိရာအတန်ကိုနားထောင်မယ်ဒီပုံမှန်ပြန်ပြီးတော့ပြင်ဆင်လို့ရပါတယ်ပြောပါတယ်အဲ့တော့မတ်ဝေဖြိုးမြစ်တို့တင်ပြခဲ့တဲ့အချက်လက်တွေတော့ငူချမ်းထဲမှာမပါဘူးလို့ကျွန်တော်သိထားပါတယ်ဒါပေမဲ့အဲ့တော့တကယ်တမ်းမဟုတ်ဖြူမင်းတို့ဒီအဖွဲ့တွေလူလားနေတဲ့အချက်နဲ့အချက်တွေကိုလာမဲ့ဥပဒေကြမ်းပြင်ဆင်ရေးကိစ္စတွေမှာဘလောက်ထိထဲဝင်လုံနိုင်မဲ့အလားအလာကောင်းတွေရှိမဲ့မျှော်လင့်ချက်ရှိနိုင်သေးလဲ
လူလူရဲ့အတန်ပြီးနားထောင်မှုဒီရက်ဆက်ဖွဲ့စည်းတွေရဲ့အကြံပြုတင်ကြတဲ့ဒီနားထောင်မှုဆိုတာအင်တန်မှာကိုအရေးကြီးပါတယ်ဒါကလည်းခုနဒီပြည်စုံလုံလောက်တဲ့ပုံတော့ခုနကတော့လူလူညှိနှိုင်းဆွေးနွေးမှုဒီ public consultation တွေလုပ်ဖို့လိုအပ်ပါတယ်ဆိုတော့ကျမတို့အဲ့ဒါလည်းကျမတို့အဓိကတောင်းဆိုတဲ့တစ်ချက်ပါဆိုတဲ့အခါကျတော့ကျမတို့အနေနဲ့ပေါ့နော်အခုချိန်ကြီးတော့ပေါ့နော်ဒီသူတောက်ကြမြတ်တင်နေဒီစနေနေ့ကအစိုးရကိစ္စတွေထဲမှာပါလာတယ်အခုမှတော့မလေးရကျတော့ဒီခုနမျိုးသားလွတ်တော်ဒီဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးစောမင်းကိုယ်တိုင်ကပြောလာတယ်ခုနဒီဘက်ဒီနေ့မှာပေါ့နော်ခုနတွေ့ဆုံဆွေးနွေးမှုဒီခုနကဒီလုပ်သွားမယ်ပေါ့နော်ဒီ public consultation တွေလုပ်မယ်လို့ပြောတယ်ဒါပေမဲ့အခုချိန်ကြီးတော့ကျမတို့ဘက်ကတော့ခုနဟိုတွေ့ဆုံဖို့ဆိုပြီးဒါမှမဟုတ်ဒီအကြံပြုတင်ပြဖို့ဆိုပြီးတော့ကန့်လန့်လာတာမျိုးတော့မရှိပါဘူးဒါပေမဲ့အဲ့ဒါကိုလည်းကျမတို့အနေနဲ့တော့စောင့်မှာမဟုတ်ပါဘူးကျမတို့ဘက်ကနေလည်းဒီတစ်ပတ်တည်းမှာပဲကျမတို့ရဲ့ဒီအပေါ်မှာသုံးသက်ချက်ရောခုနကျမတို့အနေနဲ့ပြင်ဆင်စီတဲ့အချက်တွေရောအကြံပြုတင်ပြသွားမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်အခုဆောင်းခါကိုနောက်ဆုံးနဲ့မေးချင်ပါတယ်တစ်မိနစ်တော့ပဲအချိန်ရပါတယ်ကိုဆောင်းခါဒီဥပဒေကြမ်းအခုထွက်လာတဲ့ခါမှာသတိထားမိတာက66ဂါကြီးနဲ့ပတ်သက်လို့ပထမတစ်ချက်အာမခံယူလို့ရမယ်ဒုတိယချက်တိုင်တန်းတဲ့ခါမှာအရင်လိုဘေးကနေတိုင်တာမဟုတ်ဘဲနဲ့ကိုယ်တိုင်တန်ရမယ်ဒါမှမဟုတ်ကိုယ်စလေကနေတစ်ဆင့်တန်ရမယ်ဆိုတဲ့အချက်ဒီနှစ်ချက်ပါလာတယ်ဒါကိုထူးခြားချက်ဒါတိုးတက်လာချက်လို့မြင်ပါလား
ဟုတ်ကဲ့ဟိုအဲ့ဒီဟာကြီးနှစ်ခုကိုဟိုဒီမျိုးဟိုအပြစ်ကြခံလိုက်တာကတော့အဲ့ဒီဟာကိုလည်းကျွန်တော်တို့ကကြိုးစားရတယ်ဒါပေမဲ့ဆက်ကအဲ့ဒီဟာကြီးဘယ်လောက်ပဲကောင်းနေနေကျွန်တော်ပြောရင်အခါအားနည်းချက်တွေကအဲ့ဒီကျွန်တော်အားတာချက်တွေကပြန်ပြောင်းမိုးနေတဲ့အတွက်ဒီဥပဒေကဆက်ပြီးဒုံရင်းဒုံရင်းတိုင်းဖြစ်နေလို့ပဲကျွန်တော်တို့ဒီလိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့ရဲ့လီလိုက်အစီအစဉ်ချိန်လေးဆစ်သွားလို့ပါပေါင်းဆင်းတွေးပြီးတဲ့ရှင်းနေကြီးဦးသိန်းသက်ဦးနောက်ကြပါစရာကိုဆောင်းခါမဝီဖြိုးမြင့်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ရဲ့လီလိုက်အစီအစဉ်ဒီမှာရနာခွင့်ပြီးပါခင်ဗျာ
ကုသညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လီလိုက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အကြံဖက်ဝါဒတည်ရှိနေတယ်လို့ဆိုရင်ရတဲ့နိုင်ငံ၆နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ခွင့်ယာယီဆိုင်းငံ့ထားတဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုအခုဆိုရင်တစ်စိတ်တစ်ပိုင်းအကောင့်ထဲပို့နေပါပြီ။ပြည်ဝင်ခွင့်ဆိုင်းငံ့တော်ကိုဇွန်လ29ရက်နေ့မှာစပြီးတော့အကောင့်ထဲပို့ဆောင်ရွက်နေတာပါ။အမေရိကန်တရားလွှတ်တော်ချုပ်ကဆုံးဖြတ်ချက်ချအပြီး၃ရက်အကြာမှာစတင်အကောင့်ထဲပို့တာလည်းဖြစ်ပါတယ်။ဒီအမိန့်ထဲမှာအကျုံးဝင်တဲ့နိုင်ငံတွေကတော့အီရန်၊လစ်ဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမင်နိုင်ငံတို့ဖြစ်ပြီးဝင်ခွင့်ကန့်သက်ထားတဲ့ကာလက၃လပါအမျိုးသားလူညုံရေးအရစိုးရင်ပေါ်ရာရှိတဲ့အဲ့ဒီနိုင်ငံတွေကတတ်မှတ်အမျိုးအစားနိုင်ငံသားတွေဒီအမိန့်နဲ့အကျုံးဝင်ပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်ကိုလည်းရက်ပေါင်း120ဆိုင်းငံ့ထားပါတယ်ဇန်နဝါရီလမှာသမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်ကိုပြန်ပြင်ထားတဲ့ဒီအမိန့်ပါကန့်သက်ချက်တချို့ကိုအကောင့်ထဲပေါ်ဖို့ကိစ္စလွန်ခဲ့တဲ့3လတာကာလအတွင်းအောက်တရားရုံးတွေကဆုံးဖြတ်ချက်ချပြီးတော့ဆိုင်းငံ့ထားခဲ့ပါတယ်။အစောပိုင်းတရားရုံးဆုံးဖြတ်ချက်တွေကိုတရားလူတော်ချုပ်ကတညီတညွတ်ထဲပယ်ဖျက်ပေးခဲ့ပေမဲ့အမိန့်ကိုအတည်ပြုပေးတဲ့ဆုံးဖြတ်ချက်ကတော့ဘောင်ကျင်းပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့လူပိုကိုဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုနဲ့တကယ်စစ်မှန်တဲ့အဆက်အဆက်ရှိတယ်လို့ယုံကြည်လက်ခံရလောက်အောင်တင်ပြတဲ့နိုင်ငံသားတွေကိုတော့အစိုးရအနေနဲ့ပြည်ဝင်ခွင့်ကန့်သက်ဖို့ခွင့်ပြုမထားပါဘူး။နှီးစက်တဲ့ဆွေမျိုးသားချင်းဆက်ဆံရေးရှိတယ်ဆိုတာကိုသက်ဆိုင်ရာလူပုဂ္ဂိုလ်တွေအနေနဲ့ယုံကြည်ရလောက်အောင်တင်ပြဖို့လိုတယ်လို့တရားလူတော်ချုပ်ကပြောထားပါဗျ။နှီးစက်တဲ့ဆွေမျိုးသားချင်းဆက်ဆံရေးဆိုတာဘာကိုဆိုလိုတယ်ဆိုတာကိုနိုင်ငံသားရေးဌာနက တခြားအစိုးရဌာနတွေနဲ့ညှိနှိုင်းတိုင်ပင်ပြီးရှင်းလင်းချက်ထုတ်ပေးထားပါတယ်။ဒီထဲမှာမိဘအိမ်တောင်ဘက်ဇနီးလောင်းခင်မွန်းလောင်းကလေးအရွယ်ရောက်ပြီးသားသားသမီးတမက်ချွေးမနဲ့ညီအကိုမောင်နှမတွေပဲအကျုံးဝင်တယ်လို့ရှင်းချက်ထုတ်ထားတာပါ။အဖွဲ့အစည်းဆိုတာမှာတော့တကယ်စစ်မှန်တဲ့အဆက်ဆက်ရှိတယ်လို့ယုံကြည်ရလောက်တဲ့တင်ပြချက်ဟာတရားဝင်ရမယ်အထောက်အထားရှိရမယ်ဒီအမိန့်ကိုရှောင်ရှားဖို့ရည်ရွယ်ချက်နဲ့ဖွဲ့ထားတာထက်ပုံမှန်နည်းလမ်းနဲ့ဖွဲ့ထားတာဖြစ်ရပါမယ်ဒီထဲမှာအမေရိကန်တက္ကသိုလ်တစ်ခုမှာတရားဝင်ဝင်ခွင့်ရထားတဲ့ចောင်းသားဒါမှမဟုတ်အမေရိကန်ကုမ္ပဏီတစ်ခုမှာအလုပ်လုပ်ဖို့ကမ်းလှမ်းချက်ကိုလက်ခံထားသူတွေပါဝင်ပါတယ်အဲဒီလိုလူပုဂ္ဂိုလ်တွေဟာပြည်ဝင်ခွင့်ဆိုင်ငံ့ချက်ကနေကင်းလွတ်ခွင့်ရမှာဖြစ်ပေမဲ့ဗီဇာပေးဖို့ရာပုံမှန်သတ်မှတ်ထားတဲ့အချက်တွေနဲ့တော့ပြည့်စုံရမှာဖြစ်ပါတယ်ဒီကိစ္စကနေဖြစ်ပေါ်လာတဲ့ပကတိအကြောင်းချင်းရာတွေအပေါ်အပြန်အလှန်လျှောက်ထားချက်တွေကိုလာမယ့်အောက်တိုဘာလမှာတရားလွတ်တော်ချုပ်ပြန်ရုံးထိုင်တဲ့အခါကြားနာဖို့တရားလွတ်တော်ချုပ်ကသဘောတူထားပါတယ်ဒီထဲမှာနိုင်ငံကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့တမရကအမိန့်တွေကိုထုတ်ပြန်နိုင်တဲ့လုတ်ပိုင်ခွင့်အာဏာထဲမှာအခုအမိန့်ရောအကျုံးဝင်သလားဆိုတဲ့အချက်လဲပါဝင်ပါပါတရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမိမိတို့အမျိုးသားလူညုံရေးအတွက်ရှင်းလင်းတဲ့အောင်ပွဲတစ်ခုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်မိမိတို့ကိုအန်ဒရယ်ပြုမဲ့သူတွေနိုင်ငံထဲဝင်လာမှာကိုသမ္မတဖြစ်တဲ့မိမိအနေနဲ့ခွင့်မပြုနိုင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့နိုင်ငံသားအားလုံးကိုချစ်မြတ်နိုးနိုင်သူတွေအလုတ်စူးစားပြီးအကျိုးပြုမဲ့သူတွေကိုမိမိလိုချင်တဲ့အကြောင်းဒေနာပတိချုပ်အဖြစ်မိမိရဲ့နံပါတ်၁ဦးစားပေးကတော့အမေရိကန်လူထုဒေးရန်တွေမကြောက်ရအောင်ကာကွယ်ဖို့ပဲဖြစ်တဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်မတို့ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ကိုကျော်အောင်လင်းကပြောပြမှာပါရှင်
။ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲကာလမှာဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ရဲ့စီးပွားရေးကိုအထူးစားနေတဲ့အထူးနာစေနိုင်တဲ့သတင်းချက်လက်တွေကိုပေးနိုင်နေဆိုတဲ့ဂရီနဲ့ရုရှားရှင်တွေတူနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့သားဒေါ်နယ်ထရန့်ဂျူနီယာတို့တွေ့ဆုံခဲ့ကြပြီးတော့သူတို့နှုတ်ဦးပြန်လန်းအီးမေးလ်ကနေတဆင့်ဆက်သွယ်စာရေးခဲ့ကြတာတွေကိုအများသိနိုင်အောင်အခုဒေါ်နယ်ထရန့်ဂျူနီယာကထုတ်ပြန်လိုက်ပါတယ်ဒီလိုထုတ်ပြန်တာကိုလည်းသမ္မတဒေါ်နယ်ထရန့်ကချီးကျူးလိုက်ပါတယ်ဒီမိုကရက်လွတ်တော်အမတ်တွေကတော့အခုလိုအသစ်ထွက်လာတဲ့ဒီအချက်လက်ဒီပေါ်မှာတအံ့တော်ဖြစ်ခဲ့ကြရပါတယ် IS စစ်သွေးကြွခေါင်းဆောင်အဘဒူပါရာအယ်ဘရာဒီတည်ဆုံးသွားပြီဆိုလို့ယူဆတဲ့အကြောင်းအီရန်နိုင်ငံကညွန်ပေါင်းတပ်ဖွဲ့အကြီးအကဲပြောလိုက်ပါတယ်။ဒါပေမဲ့သူတည်ဆုံးတဲ့ထောက်ထားကိုမတွေ့ရသလိုသက်ရှင်တန်နေတဲ့ထောက်ထားကိုလည်းမတွေ့ရပါဘူး။ကူဝိတ်နိုင်ငံမှာဒီရောက်နေတဲ့ပါရှန်ပင်လယ်ကိတ်ဒေသအတွင်းမှာလာနဲ့ခြေပြီးတော့ပိတ်ဆို့ခံထားရတဲ့ကာတာနိုင်ငံရေးကိုတန်တမာနီးနားနဲ့အေးချမ်းချမ်းဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တလဆန်ကပထမအဆင့်နဲ့ကြိုးပမ်းနိုင်ခဲ့ပါပြီ။အကြမ်းဖက်အဖွဲ့တွေကိုဗနိုင်းဆိုင်ရာထိန်းချုပ်ကန့်သတ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုသဘောတူစာချုပ်ရေးထိုးနိုင်ခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်မစ်ယန်ဟီလီကနေ့တုန်းကသူစီပွားရေးဆောင်လို့ဖို့စီစဉ်နေတဲ့ကြောက်ဖြူမျိုးကိုတွားရောက်ခဲ့ပါတယ်။အဲ့ဒီမှာအုတ်ချိုရေးတာဝန်ရှိသူတွေဒေသခံပြည်သူတွေပါဝင်ပြင်းပြူမှောမှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါတယ်။ကြောက်ဖြူအထူးစီပွားရေးဆောင်ကိစ္စတွေကိုအလေးထားဆွေးနွေးခဲ့ကြတယ်လို့ကြောက်ဖြူမျိုးနဲ့ခရိုင်အုတ်ချိုရေးမှူးဦးတန်းထွတ်က VOE ကိုပြောထားတာရှိပါတယ်
။ကျေးဇူးပါရှင်။ကိုကျော်အောင်လွင်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ဗုဒ္ဓဘုရားနေနေခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.